Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်အော်တိုဘာလ2ရက်တနင်္ဂနွေနေ့မနေ့ကင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ Direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးတွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကုခမောင်ဆိုးမင်းနဲ့တူပြောပြပေးမှာပါရုရှားကသူ့နယ်မြေဖြစ်တဲ့ကျင်းညာထားတဲ့ဒွန်းစနက်ဒေတာကလိုင်မန်မြို့ကိုယူကရိန်းတပ်တွေပြန်ပြီးသိမ်းတဲ့အတွက်ရုရှားတပ်တွေဆုတ်ခွာပေးလိုက်ရပါတယ်ရုရှားရဲ့လောင်စာတန်းတွေကိုအားကိုးမနေအောင် EU ဥရောပတပ်မကကစူးစမ်းနေတာပါရက်စစ်တဲ့စစ်တပ်ချိန်မုန်းနာခံရတဲ့မြန်မာပြည်သူတွေကိုအကူအညီပေးဖို့အတွက်ကုလသမဂ္ဂတာမကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေနားဆင်ရပြီးမှာတော့သတင်းပြပွဲချက်တပုတ်မှာတော့ဒီစစ်ရှောင်ဒုက္ခတဲ့တရားဝန်ကျင်ကိုထိုင်းအာဏာပိုင်တွေကနေမြန်မာပြည်ဘက်ကိုပြန်ပို့လိုက်ပါတယ
်။ထိုင်းနေကရှောက်မှာရှိတဲ့တခြားရွာတွေလည်းပဲဒီလိုမျိုးပြန်ပို့ခင်ရတာပေါ့နော်။ဒီကျောင်းသားတွေကအရောက်တရာကျော်တော့ကျောင်းဆရာပါဝင်ဒါသူတို့ကတတိယအကြိမ်ပြန်ပို့ချင်ခံနေရတာပေါ့နော်။
ကူညီကယ်ဆယ်ပေးနေသူတူကနေပြောပြသွားတာဖြစ်ပါတယ်တခါအမေရိကန်ပြည်ထောင်စုရဲ့တောင်ဘက်ပိုင်းမှာကြုံနေရတဲ့ဟာရီကိန်းမုန်တိုင်းရဲ့နောက်ဆက်တွဲအခြေအနေတွေကိုလည်းတင်ပြဖို့ရှိသလိုနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါဦးခင်ဗျာ
ယူကရိန်းရဲ့အရှိနဲ့အရှိတောင်ဘက်ကနယ်မြေ၄ခုကိုရုရှားကသူ့ပိုင်နဲ့ထဲကိုထည့်သွင်းခဲ့ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာပဲနယ်မြေတစ်ခုဖြစ်တဲ့ဒွန်းစနက်ဒေသကအဓိကမြို့ကြီးတစ်မြို့ဖြစ်တဲ့လိုင်မန်မြို့ကိုယူကရိန်းတပ်တွေပြန်ပြီးသိမ်းပိုက်ခဲ့တဲ့အတွက်ရုရှားတပ်တွေဆုတ်ခွာပေးလိုက်ရပါတယ်။ဒွန်းစနက်ဒေသကလိုင်မန်မြို့ထဲယူကရိန်းလေတပ်ဝင်နေပြီလို့ယူကရိန်းကာကွယ်ဝင်ကြီးဌာနက Twitter ကနေပြောတာပါ။နိုင်ပိုင်းတွင်မှာပဲရုရှားကာကွယ်ဝင်ကြီးဌာနကလည်းသူတို့တက်တွေလိုင်မန်မြို့ကနေဆုတ်ခွာကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။စနေနေ့လူမှုမီဒီယာတွေမှာတော့လိုင်မန်မြို့ပြင်မှာယူကရိန်းအလံဝင်ရှမ်းနေတဲ့ယူကရိန်းစစ်သားတွေရဲ့ပုံတွေအပြင်လိုင်မန်ဟာယူကရိန်းလက်ထဲပြန်ရောက်ပြီလို့ပြောနေတာကိုပါတင်ထားတာပါ။ဒီမြို့ဟာမေလာကလေးကရုရှားလက်အောက်ကျသွားတဲ့ Seversky Donetsk မြစ်ကမ်းမှာတည်ရှိတာဖြစ်ပြီးအဲဒီကရထားလမ်းဟာယူကရိန်းအရှေ့ပိုင်း Donetsk ဒေသမှာတိုက်ခိုက်နေတဲ့ရုရှားတပ်သားထောင်ပေါင်းများစွာအတွက်အထောက်ကူတွေပေးဖို့တည်ဆောင်အဓိကလမ်းကြောင်းလည်းဖြစ်နေတာပါ။တချိန်တည်းမှာပဲယူကရိန်းအရှေ့မြောက်ပိုင်းကနေရဆန့်ခွာထွက်ပြေးတဲ့ဒေသခံတွေကိုတည်ဆောင်လာတဲ့ကားတန်းကိုရုရှားတပ်တွေကတိုက်ခိုက်တာကြောင့်ကလေးငယ်10ဦးပေါင်းဝင်အနည်းဆုံး2ဦးလူပေါင်း20တည်ဆုံးခဲ့ရတယ်လို့ယူကရိန်းအရာရှိတွေကပြောကြားလိုက်ပါတယ်
။စနေနေ့ကပြုလုပ်တဲ့အဇာဘိုင်ဂျန်နိုင်ငံကနေဘူလ်ဂေးရီးယားနိုင်ငံကိုတဘာဝတပ်ငွေပေးဖို့မဲ့ပိုက်လိုင်းတစ်ဖွင့်ပွဲကိုဥရောပကော်မရှင်အကြီးအကဲနဲ့တခြားဥရောပသမဂ္ဂ EU ခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဘူဂေးရီးယားနိုင်ငံကိုအဓိကဒဏ်ငွေတွေပေးပို့နေတဲ့ရုရှားကနေဧပြီလအတွင်းကဖြတ်တောက်ခဲ့ပြီးတဲ့နောက်အခုလိုလှုံ့ဆော်ခဲ့တာဖြစ်ပါတယ်။ဒါဟာဥရောပမှာစွန့်ရင်ဆိုင်ရာလုံခြုံမှုရရှိရေးအတွက်အခု115မိုင်ရှည်လျားတဲ့ဒဏ်ငွေပိုက်လိုင်းကနေလက်ရှိအနေအထားကိုပြောင်းလဲသွားစေတဲ့အရာတစ်ခုပါပဲလို့ဥရောပကော်မရှင်အကြီးအကဲအဆူလာဗန်ဒါလီယန်ကပြောဆိုလိုက်ပါတယ
် and it makes us independent from others
ဥရောပအနေနဲ့ရုရှားအပေါ်မိခိုအားထားမှုကနေလွတ်မြောက်ဖို့လိုအပ်ကြောင်းနဲ့ဒါဟာနိုင်ငံရေးစန္ဒာတစ်ခုလည်းဖြစ်ကြောင်းသူကပြောပါတယ်အခုပိုက်လိုင်းဟာအရင်ကဂရိစ်နိုင်ငံကိုအဇာဘိုင်ဂျန်နိုင်ငံကနေပိုက်လိုင်းနဲ့ပေးပို့နေတဲ့အထက်ကနေဂရိနိုင်ငံကတဆင့်ဘူဂေးရီးယားနိုင်ငံကိုပိုက်လိုင်းတစ်နဲ့ပေးပို့မှာဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလကရုရှားကနေသူတို့ပေးပို့နေတဲ့ဒဏ်ငွေတန်ဖိုးကိုရူဘယ်ငွေကြေးနဲ့ပေးချေဖို့ပြောဆိုခဲ့တာကိုဘူဂေးရီးယားနိုင်ငံကညှင်းဆိုခဲ့တဲ့အတွက်ဖြတ်တောက်ခဲ့ပါတယ်။မကြာသေးခင်လတွေကစပြီးနှစ်နိုင်ငံအကြားမှာဆက်ဆံရေးတင်းမာလာရာကနေပြီးခဲ့တဲ့လကရုရှားတန်တမာ90ကိုဘူဂေးရီးယားကနှင်ထုတ်ခဲ့တဲ့အတွက်ရုရှားကလည်းဒေါသတကြီးနဲ့ပြန်လည်တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
။ဗြိတိန်မှာလုံစာစီစီမြင့်တတာနဲ့အခွန်ဖြတ်တောက်မှုဆိုင်ရာဥပဒေအသစ်ချမှတ်တာလိုမျိုးငွေကြေးစည်းကွက်ကိုရိုက်ခတ်စေတဲ့ဖြစ်ရပ်တွေနဲ့မတိမငြိမ်ဖြစ်နေချိန်မှာပဲစနေနေ့ကတော့မြေထအလုပ်သမားတွေကလောက်ခလာစာတိုးမြှင့်ပေးဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒါကြောင့်စနေနေ့မှာ UK တလွှာ ဆက်တဲ့ရာဂိုင်းနှုံးလောက်ပဲယထာပို့ဆောင်ရေးဝန်ဆောင်မှုပေးနိုင်မယ်လို့ယထာပို့ဆောင်ရေးကွန်ရက်ကပြောပါတယ်အလုတမသမဂ္ဂတွေကတော့ဒီလာတဲ့ငွေကြေးဖောင်းပွားမှုနှုံးကဆက်တဲ့ရာဂိုင်းနှုံးလောက်ထိမြင့်တက်လာမယ်လို့ခန့်မှန်းထားတဲ့အတိုင်းလောကလာဇာတွေကိုတိုးမြှင့်ပေးဖို့အခုနောက်ဆုံးပြုလုပ်တဲ့24နိုင်ပတ်လုံးဆန္ဒပြမှုနဲ့တောင်းဆိုကြတာဖြစ်ကြောင်းပြောပါတယ်ယူကရိန်းကိုရုရှားဝင်ရောက်တိမ့်ပိုက်မှုကနေဒဏ်ငွေလောင်စမ်းတဲ့မိသားစုတွေတက်လာတဲ့အကျိုးဆက်ဖြစ်နေဒီစနေမှာမီတာကတွေထိုးတက်သွားတဲ့ဒဏ်ကိုဗြိတိန်မှာခံရပါတယ်။အစိုးရကထိမ့်ပြတဲ့ဈာကပဲကုန်စည်နှုတ်တွေကလည်းရာဂိုင်းနှုန်း20လောက်တက်လာမယ်လို့ခန့်မှန်းထားတာပါ။ဝန်ကြီးချုပ်တာဝန်ထမ်းဆောင်တာတလမပြည့်သေးတဲ့ List Trust ကလူနေမှုစိတ်မြင့်မားလာတာလို့ပြောပြီးတော့ဗြိတိန်စီးပွားရေးနိုးထလာစေမယ့်အစီအစဉ်အဖြစ်ချမှတ်လိုက်တဲ့အငင်းပွားပွဲအစီအစဉ်တည်းမှာ Sterling Pound 45 Billion Tonငွေပြန်ဆောင်မပြည့်တဲ့အခွန်ဖြတ်တောက်မှုလည်းပါပါတယ်။ဝန်ဆောင်မှုလုပ်ငန်းတွေမလည်ပတ်နိုင်မဲ့ဖြစ်အောင်လာမယ့်၈ရက်မှာ24နာရီဆန္ဒပြပွဲတွေလုပ်ဖို့အလုပ်သမားသမဂ္ဂ၄ခုကလှုံ့ဆော်ပါတယ်။ဒါဟာလန်ဒန်မှာတနင်္လာနေ့ကျင်းပမယ့်ပြိုင်ပွဲဝင်42,000လောက်ပါဖို့ရှိတဲ့နာမည်ကျော်လန်ဒန်မာရသွန်ပြိုင်ပွဲမှာပါမယ့်သူတွေရောပရိသတ်တွေအတွက်ပါအနှောက်အယှက်ဖြစ်စေတာပါ
။တူရကီနိုင်ငံတောင်ပိုင်းမှာတနက်နေ့ပြစ်ခတ်တိုက်ခိုက်မှုအတွင်ရဲအရာရှိတယောက်တေဆုံးခဲ့ရတာဟာအမေရိကန်အခြေစိုက်စစ်စင်ရေးတစ်ခုဖြစ်တယ်လို့တူရကီပြည်ထောင်စုဝန်ကြီးကစနေနေ့ကဆွဆွဲလိုက်ပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကမြေထဲပင်လယ်ကမ်းခြေရှိမာဆင်မြို့ကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တဲခိုကန်ကိုကာတစ်စစ်သွေးကြွားလို့တန်ရရှိသူ2ဦးကဖိကတ်ခဲ့ရမှာရဲအရာရှိ2ဦးသေဆုံးပြီးနောက်ထပ်အရာရှိ2ဦးနဲ့အရသား2ဦးဒဏ်ရာရှိခဲ့ပါတယ်မတရားအသိအဖြစ်ကြေညာထားတဲ့ကာတစ်စတန်အလို့သမားပါတီဒါမှမဟုတ် PKK နဲ့ဆက်နွယ်နေတဲ့အမျိုးသမီး2ဦးကတိုက်ခိုက်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့သူတို့ကိုသူတို့ဖောက်ခွဲအသေးခံသွားခဲ့တယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်။အမေရိကန်ဌာနဆိုင်ရာအရာရှိတွေကအခုဒီတိုက်ခိုက်မှုမှာအသုံးပြုတဲ့လက်နက်တွေမှာပါရှိတဲ့နံပါတ်စင်တွေကိုတူရကီရဲတပ်ဖွဲ့စီကနေတောင်းခံနေကြောင်းလဲတူရကီပြည်ထောင်စုဝန်ကြီးစွိုင်လူကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရဘယ်ဌာနကတောင်းဆိုတယ်ဆိုတာကိုတော့သူကရှင်းရှင်းလင်းလင်းမပြောပါဘူး။တူရကီအစိုးရကအမေရိကန်အနေနဲ့ PKK ကတ်တပုံအဖွဲ့နဲ့လက်အောက်ခံ YPG လိုလူသိများတဲ့စီးရီးယားနိုင်ငံအခြေစိုက်ကတ်အဖွဲ့ကိုလက်နက်နဲ့တင်ဒန်းတွေထောက်ပံ့နေတယ်လို့လည်းအရင်ကစွပ်စွဲခဲ့ပါတယ်ခင်ဗျာ
အမေရိကန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 12.13.35.40kHz 4.13.3 5.51kHz 5.89 နဲ့5.90kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အတွက်ကြုံရတဲ့လူသားဆန္ဒမှုပြဿနာတွေကိုပြင်းပြင်းထန်ထန်ခံစားနေရတယ်လို့လက်ရှိမှာစစ်တပ်ရက်စက်တဲ့အခြေမုံမှုခံရတဲ့မြန်မာပြည်သူတွေရဲ့အကူအညီတောင်းဆိုမှုကိုကဘာကလည်းလှစ်လျူမရှိကြဘူး။စက်တင်ဘာ3ရက်30တောက်ကြနေကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့89ကြိမ်မြောက်အထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်
။ The world has repeatedly seen the worst brutality and inhumanity of Myanmar military.
မြန်မာနိုင်ငံရဲ့အခြေအနေဟာတနေ့တက်တနေ့ပိုးပြီးဆိုးလာနေပါတယ်မြန်မာစစ်တပ်ကနိုင်ငံတလွားလက်နက်ကြီးတွေတုံးပြီးရရဆက်ဆက်တိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်ပါတယ်မြန်မာစစ်တပ်ရဲ့လူမဆန်တဲ့အဆိုးအဝါဆုံးရဆက်မှုတွေကိုကဘာကလည်းထက်တလဲလဲမြင်ခဲ့ရပြီပါပဲဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းနေတဲ့မြန်မာပြည်သူတွေပြင်းပြင်းထန်ထန်အကူအညီတောင်းနေတာဆက်ပြီးလှစ်လျူမရှုမနေသင့်ဘူးလို့ပြောသွားတာပါလက်တလုံးမှာပဲစက်တင်ဘာ16ရက်ကစကိုင်းတိုင်းလက်ရက်ကုန်းရွာစာတင်ကျောင်းကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်9ဦးပါဝင်ဒေသခံ73ဦးသေဆုံးခဲ့ရတယ်လို့လည်းပြောပါတယ်။စစ်တပ်အာဏာသိမ်းတာ19လရှိလာပြီဖြစ်ပြီးအခုဆိုကလေးငယ်380အပါဝင်အသက်ခံရသူ2300ကျော်ရှိတယ်လို့ဒေသခံတွေကအာဏာပိုင်တွေကဖမ်းဆီးတာထောင်ချတာနဲ့နေအိမ်မီးရှို့တာတွေကျူးလွန်နေပြီးအဖျက်ဆီးခံတဲ့နေအိမ်အလုံးပေါင်းက2800ကျော်နေတယ်လို့လည်းကုလသမဂ္ဂကတင်ပြပါတယ်။စစ်ကောင်စီကတော့နေအိမ်တွေကိုစစ်တပ်ကမီးမရှို့ဘူးလို့ညှင်းဆိုထားတာပါ။မြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကတနေ့တခြားဆိုးလာနေတဲ့အတွက်မြန်မာပြည်သူတွေကိုအကာအကွယ်ပေးမဲ့ဘယ်လှုပ်ဆောင်မှုမျိုးကိုမဆိုကုလသမဂ္ဂအပအဝင်ကမ္ဘာနိုင်ငံတွေချက်ချင်းအရေးယူဆောင်ရွက်ဖို့လဲတန်မကြီးဦးကျော်မိုးထွန်းကတင်ပြခဲ့တာပါ
ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကိုရာထူးမှာဆက်လက်ထမ်းဆောင်ခွင့်ပြုလိုက်တဲ့အခြေခံဥပဒေဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ကိုမကျေညပ်ကြတဲ့အတွက်ဘန်ကောက်မြို့တော်ရဲ့လမ်းတွေပေါ်မှာစနေနေ့ကစန့်ကျင်ဆန္ဒပြကြပါတယ်ဘန်ကောက်မြို့တော်ရဲ့အောင်မွဲခံကြောက်တိုင်ကွင်း Victor Victory Monument နေရာမှာလူပေါင်း900ဝန်းကျင်လောက်စုရုံပြီးကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်။အသက်62နှစ်ဒီကမှာခင်ဗျာအသက်68နှစ်ရှိထိုင်းစစ်ဘိုလ်ချုပ်ဟောင်းပရာယုတ်ချာအိုဂျာဟာပြီးခဲ့တဲ့2014ခုနှစ်ကစစ်အာဏာသိမ်းယူခဲ့ပြီးအာဏာရယူခဲ့ပါတယ်။အဲ့ဒီနောက်2018ခုနှစ်အခြေခံဥပဒေရဲ့မူကြမ်းမှာဝင်းကြီးချုပ်ရဲ့အာဏာသက်တမ်းကို၈နှစ်သတ်မှတ်ခဲ့ပါတယ်။နိုင်ငံရေးပါတီတွေကဒါကိုထောက်ပြပြီးဒီနှစ်ကုန်ရင်ဝင်းကြီးချုပ်သက်တမ်းပြည့်ပြီဆိုပြီးအခြေခံဥပဒေခုံရုံးကိုတင်ခဲ့ပါတယ်။အဲ့ဒီနောက်ဝင်းကြီးချုပ်ပရာယုတ်ချန်အိုချာကိုဝင်းကြီးချုပ်တာဝန်ကနေယာယီဆိုင်းငံ့ထားခဲ့ပါတယ်။မနေ့ကတော့အခြေခံဥပဒေခုံရုံးကနေတရားသူကြီး၉ဦးမှ၆ဦးက၆ဦး၆မဲ၃မဲနဲ့ဝင်းကြီးချုပ်ပရာယုတ်ချာအိုဂျာဟာတတ်မှတ်ထားတဲ့တည်တန်းတာဝန်ကိုမကျော်သေးတဲ့အတွက်ဆက်လက်ထမ်းဆောင်ခွင့်ပေးကြောင်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကာဘူးကရှီယာမွတ်စလင်အများစုနေထိုင်တဲ့အရက်မှာတက္ကသိုလ်ဝန်ထမ်းစာမေးပွဲအတွက်ရားနဲ့ချီတဲ့ကျောင်းသားတွေတောက်ကြံတွေကအချိုးစာမေးပွဲဖြစ်နေတဲ့ခန်းမှာအသေးခံဘုံခွဲသမဂ္ဂဘုံဖောက်ခွဲခဲ့တဲ့အတွက်တေဆုံးရသာ35ဦးရှိသွားပြီလို့ကုလသမဂ္ဂကပြောပါတယ်။တေဆုံးသူထဲမှာမင်းကလေး20ကျော်ပါပါတယ်။တချိန်ထဲမှာပဲဟာဇရာမျိုးသမီး50လောက်ကအခုလိုသူတို့လူမျိုးစုတွေတွေးမြင်ကြရတာကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်
။ဟာရီဂိမ်းမုန်တိုင်းအီရန်ဟာတနင်္လာနေ့ကမြောက်ကယ်ရိုလိုင်းနားနဲ့ဗာဂျီးနီးယားပြည်နယ်နယ်စပ်နားမှာအားပျော်သွားပြီးတဲ့နောက်အမေရိကန်ဟာရီဂိမ်းစင်တာကစနေနေ့ကပြောကြားပါတယ်။တောင်နဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်တွေမှာမုန်တိုင်းတိုက်ခိုက်တဲ့မြို့တွေမှာတစ်ပင်တွေလမ်းမီးတိုင်တွေလဲကျပြီးလျှက်စစ်မီးတွေပြတ်တောက်ရေပေးဝင်မှုစနစ်တွေရပ်ဆိုင်းကုန်ပါတယ်။အခုဆိုရင်မုန်တိုင်းအပြင်းထန်ဆုံးတိုက်ခိုက်ခံခဲ့ရတဲ့ဖလော်ရီဒါပြည်နယ်မှာရေလွှမ်းမိုးနေတုန်းရှိပြီးကယ်ဆယ်ရေးသမားတွေကအပြက်အစီးပုံတွေကြားမှာအသက်ရှင်ကျန်ရစ်သူတွေကိုရှာဖွေနေကြပါတယ်။ဖလော်ရီဒါပြည်နယ်အပါအဝင်မုန်တိုင်းတိုက်ခိုက်ခံခဲ့ရတဲ့ပြည်နယ်တွေမှာအနည်းဆုံးလူ83ဦးသေဆုံးခဲ့ပါတယ်။မုန်တိုင်းအခြေအနေနဲ့ပတ်သက်ပြီးအဲ့ဒီပြည်နယ်တွေမှာနေထိုင်ကြတဲ့မြန်မာတွေရဲ့ပြောဆိုချက်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ကြပါတယ်ခင်ဗျာ
။မြန်မာပြည်ရဲ့တနင်္ဂနွေနေ့မနေ့ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီကမှကရင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါ။ကရင်ပြည်နယ်အတွင်းစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေး KNL ပူးပေါင်းတပ်ဖွဲ့တွေကြားနေစဉ်တိုက်ပွဲတွေဆက်ဖြစ်နေပြီးစစ်ရှောင်ဒုက္ခသည်တွေထိုင်းဘက်တွားရောက်နေထိုင်ကြတဲ့အထက်ကမှကျောင်းသားနဲ့ကလေးငယ်တွေအများစုပါဝင်တဲ့စစ်ရှောင်တွေကိုထိုင်းဘက်ကအတင်းအကျပ်နေရက်ပြန်ခိုင်းနေတယ်လို့ကရင်လူအခွင့်အရေးအဖွဲ့အစည်းတွေကပြောပါတယ်ဒီအကြောင်း VOA သတင်းတော့မန်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တွေရဲ့တိုက်ပွဲတွေအတွင်းလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလက်နက်ကြီးကြီးစံတွေကျရောက်တာတွေကြောင့်စစ်ဘေးရှောင်တဲ့ဒုက္ခသည်တွေဟာထိုင်းဘက်ခြမ်းမှာယာယီခိုလုံနေထိုင်နေကြရတာပါစတေမာလာ30ရက်နေ့မှာတော့စစ်ဘေးရှောင်တွေကိုနေရပြန်ဖို့ထိုင်းဘက်ကဖိအားပေးခဲ့တယ်ဆိုပြီးကရင်လူအခွင့်အရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ်
။ဒိုင်းနေကလျှောက်မှာရှိတဲ့တခြားရွာတွေလည်းပဲဒီလိုမျိုးပြန်ပို့ခင်ရတာပေါ့နော်။ဒီကျောင်းသားတွေကအရောက်တရာကျော်တော့ကျောင်းဆရာပါဝင်ဒါသူတို့ကတတိယအကြိမ်ပြန်ပို့ချင်ခံရတာပေါ့နော်။ဒီခုနလပိုင်းမှာတခါဒီကူလာပိုင်းမှာကမှခါနောက်ဒီမြစ်တစီရဲ့မှာတစ်ခါပေါ့အဲ့လိုမျိုးဟိုပြန်ပို့ခင်ရတိုင်းမှာခိုင်းအနာပိုင်းကလို့ပြောလဲဆိုတော့တနတ်တံကြားတော့ပေါ့နော်ပြန်လို့ရပြီပေါ့ဒါဒီနောက်ဆုံးတစ်ခါဒီမြစ်တစီရဲ့မှာအဲ့လိုမျိုးပဲပြောတယ်ပေါ့နော်အဲ့ဒီပြောတဲ့တရက်တည်းညပြန်မှာပဲအလုံးကြီးအဆက်မကြားရခါကြတော့သူကတောင်းမဲ့ပြီးတော့မှအလက်ခုံနဲ့ကြည့်နေရစီအောင်ပေါ့နော်မပြန်ရစက်တင်ဘာ30ရက်နေ့မှာသူတို့ပြန်ကြလာပေါ့လေအဲ့ဒီမဲ့အခုကတ်ကြတော့မူကလည်းစစ်တိုက်ရွာနေကြီးကလည်းကြီးတဲ့ခါကျတော့အော်သူတို့ကလည်းခက်ခက်ခက်ခက်နဲ့ပြင်ရတယ်ပေါ့ကျောင်းသားတွေတို့ပြင်နေတယ်ဆိုပြီးမဲ့လည်းပဲဒါလက်ရှိအချိန်ကြီးကစိတ်တိုက်ဆိုင်ရတဲ့ကြောင်းပေါ့ဟိုကလုံခြုံမှုမရှိသေးဘူးအော်လုံခြုံမှုမရှိသေးတဲ့နဲ့ဒါအတင်းအမှပြင်ပို့ခင်ရတာပေါ့
ထိုင်းနိုင်ငံအနေနဲ့လူသားချင်းစာနာမှုထားရှိစေခြင်းနဲ့လို့လည်းကရင်လူခွင့်ရေးအဖွဲ့ကပြောဆိုပါတယ်တောင်ရင်မြင့်အနီးကတေဘောဘိုးကျေးရွာအပါဝင်ကျေးရွာအတော်များများကဒေသခံတွေဟာပြန်ပို့ခံခဲ့ရတယ်လို့လဲဆိုပါရယ်အခုဆိုရင်တောတောင်တွေထဲနဲ့တောင်ရင်မြင့်တလျှောက်မှာတော့စ
စစ်ဘေးရှောင်တောင်ကနေလောက်ရှိနေသေးဖြစ်ပါတယ်။ကယန်ယူကယန်မျိုးသားအစည်းအရုံးရဲ့တရားဝင်စည်းရုံးစရာတွေအရကယန်ယူထိန်းချုပ်ရာတက်မဟာတီးတီမှာတော့စစ်ဘေးရှောင်ဦးရေ၃သိန်းခွဲကျော်ရှိနေတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်။ဒါကတော့ထိုင်းမြန်မာနယ်စပ်ကအခြေအနေကိုမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီကမ္ဘာပေါ်မှာထိတ်တန့်ရောက်နေတဲ့အမေရိကန်ဘက မှွေနှောက်ခဲ့ပြီးတဲ့နောက်အနီးအနားကတောင်ကယ်ရိုလိုင်းနားနဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်တွေကဒေသတချို့ကိုဖျက်ဆီးတိုက်ခတ်သွားတဲ့အတွက်ကြောင့်အဲ့ဒီဒေသမှာရေကြီးတာ၊သစ်ပင်ပြိုလဲတာ၊လျှက်စစ်မီပြတ်တောက်တာတွေကြုံနေရတယ်လို့အဲ့ဒီဒေသတွေဘက်မှနေထိုင်တဲ့မြန်မာနယ်ပွားအမေရိကန်တွေကပြောပါတယ်။အဲ့ဒီအကြောင်းကိုဆက်ပြီးတော့ပြောပြချင်ပါတယ်ခင်ဗျာ
။ဗိုလ်ထူးနေတုန်းကအမေရိကန်အရှိတောင်ဘက်အစွန်ဆုံးဖလော်ရီဒါပြည်နယ်ကိုဝင်ရောက်ခြေမှွှားသွားတဲ့အီယန်ဟာရီကိန်းမုန်တိုင်းဟာမြောက်ဘက်ပိုင်းကိုဦးတည်ပြီးတိုက်ခတ်နေတဲ့အတွက်အခုဆိုရင်ဖလော်ရီဒါနဲ့ကိုက်ရဲ့တောင်ကယ်ရိုလိုင်းနားနဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်တွေကိုဖျက်ဆီးတိုက်ခတ်နေတာဖြစ်ပါတယ်။ကုန်းတွင်းပိုင်းကိုဝင်လာတာနဲ့အမျှလေတိုက်အားနဲ့မိုးရွာသွန်းမှုကဖလော်ရီဒါပြည်နယ်မှာလောက်မပြင်းထန်ပေမဲ့ထိခိုက်မှုနဲ့အခက်အခဲတွေကြုံနေရတယ်လို့တောင်ကယ်ရိုလိုင်းနားပြည်နယ်မှာနေထိုင်တဲ့ကိုညိုက VOA ကိုရှင်းပြပါတယ်
။တောင်ကယ်ရိုလိုင်းနားမှာအထိခိုက်အများဆုံးကတော့ Charleston ပဲ။ชาสตันเบมัสมาวน์เพลเซนต์ဆိုရဲ့နေရာရှိရဲ့လीအဲ့ဘက်ဒီမှာတော့ရေကဟိုဘဘ3မီ4မီလောက်တက်လာတာပေါ့ဟိုဘက်ပင်လယ်နဲ့နီးဘက်ဘက်မှာ6မီထိတက်တယ်ပြောတယ်အပြည့်စည်ရတော့ခုချိန်ဒီတခြားမသိရသေးဘူးဗျာများတော့များတယ်လမ်းတွေပေါ်မှာလည်းအကုန်လုံးပြူပြဲတွေဖြစ်နေတာမီးရတော့ဖြတ်တယ်ဟုတ်ကဲ့
တောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးအနေနဲ့ပေါ့ပြန်လဲထူထောင်ရေးအတွက်သူတို့ဘယ်လိုလုပ်ပေးမယ်ကြားနေရလဲ
သူတို့ငကူကလေးရပဲမုံတိုင်းမလာခင်ကလေးရသူတို့ဒီရှက်တာလေးပြင်ဆင်ပေးထားတယ်။နောက်ပြီးတော့ဒီချာတန်နဲ့ကျွန်တော်တို့ကိုလံဘီယာနဲ့ဆိုရင်ဟူအဲ့ရလူတွေလာပြီးတော့ခူဘူးတဲခူဘူးတဲရှက်တာလေးလုပ်ပေးတယ်
။ဟုတ်ကဲ့
မုံတိုင်းရှောင်မိုးထွက်လာကြတာတဲ့
။မုံတိုင်းဟာအမေရိကန်မြောက်ဘက်ပိုင်းကိုရွေးရှားနေတာမို့မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုလည်းဖြတ်ပြီးတိုက်ခတ်နေတာပါ။မြောက်ကယ်ရိုလိုင်းနားရဲ့ဂရေဟမ်မြို့မှာနေထိုင်တဲ့မြန်မာရေးလှုပ်ရှားသူကိုအောင်တန်းကတော့သူတို့လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုပြောပြပါရစေ
။အာကျွန်တော်တို့နော့ကိုလိုင်းနာကိုမုံတိုင်းဝင်ရောက်လာပြီးတော့အခုကျွန်တော်နေတဲ့ Greenham မှာဆိုလို့ရှိလို့ရှိရင်မိုးတွေကတော့ရွာနေတယ်။အာတစ်ပင်တွေကျိုးတယ်။အာနောက်တစ်ခုကဒီကြီးတွေလည်းပြည့်နေတယ်၊ရေတွေလည်းမလာဘူး။အခုဆိုလို့ရှိရင်ကျွန်တော်တို့ဆိုရှင်လည်းသူများကြီးမှမနေ့စာတို့ညစာတို့ကတင်းသွားစားအကြီးကတော့ကြီးမလာတဲ့တစ်ဆလာတွေကြောင့်ရေကလည်းသုံးဆွဲခွင့်မရှိတဲ့အခါကျတော့ဘလို့မှလုံးလို့မရတော့အခက်အခဲတွေတော်တော်ဖြစ်ပြီးတော့ဒုက္ခရောက်နေတယ်ပေါ့နော်။ကျွန်တော်တို့ရဲ့ဒီ Graham မြို့ထဲမှာတမိတိုင်ကြီးကိုလည်းပြင်နေတဲ့ EPC ဝန်ထမ်းကြီးဟာလာလမ်းကြီးပိတ်ပြီးတော့ဒီမိတိုင်ကြီးပေါ်မှာမိကျိုးတွေပေါ်မှာပြိုလဲနေတဲ့ဟာတွေကိုပြင်ဆင်ပြီးတော့လောက်ကင်ဆောင်ရွက်ပေးနေတာကိုလည်းကျွန်တော်ကကားမောင်းကြီးနဲ့လိုက်ချင်တယ်အဲ့ဒါလေးတော့တွေ့ရပါတယ
်အာနာပိုင်နေဘက်ကရောပြန်လဲထူထောင်ရေးအတွက်ဘာကြီးလုပ်ပေးမယ်ပါညာသူတို့ပြောနေတာတွေ့ရလဲ
ဟောအဲ့ဒီဥစ္စာကတော့အချိန်မျိုးပေါ့နော်လျှက်စစ်မိတွေရဖို့ဒီလမ်းကြီးပေါ်မှာတော့ရှင်းလင်းရေးတွေလုပ်ပေးဖို့ဆိုတဲ့ဟာမျိုးတွေကိုတက်ဆိုင်ရာတာဝန်ရှိတဲ့ဌာနတွေကနေပြီးတော့ဆောင်ရွက်ပေးဖို့ဆိုတဲ့ဟာဥစ္စာမျိုးတွေကိုလည်းဒီနော့ကိုလိုက်နာပြည်နယ်ကနေပြီးတော့သတင်းဌာနတွေကနေလိုက်လို့မျိုးလှုံ့ဆော်နေတာတွေတော့တွေ့ရပါတယ်
။ Ian Hurricane ကြောင့်မုန်တိုင်းဖြတ်တန်းခဲ့ရာ Florida, South Carolina, South Carolina ပြည်နယ်တွေမှာလက်ရှိအချိန်အထိသေဆုံးသူစုစုပေါင်းအနည်းဆုံး83ဦးရှိတယ်လို့ American သတင်းဌာနတွေမှာဖော်ပြပါတယ်။အော်တိုဘာ၁ရက်စနေနေ့မှာမုံတိုင်းကျောက်မြောက်ကယ်ရိုလိုင်းနားနဲ့အနောက်ဗာဂျီးနီးယားပြည်နယ်တွေမှာမိုးရေကြိမ်၃လက်မကနေ၆လက်မထိရွာသွန်းနိုင်တယ်လို့မြို့သားဟာရီကိန်းစင်တာကသတိပေးထားပါတယ်။မုံတိုင်းကျခဲ့တဲ့ဖလော်ရီဒါပြည်နယ်မှာဆိုရင်စနေနေ့အထိဒေသခံ 1.3 သန်းလောက်လျှက်စစ်မီမရကြသေးသလိုတောင်ကယ်ရိုလိုင်းနားပြည်နယ်မှာဆိုရင်လည်းနေအိမ်နဲ့စီးပွားရေးလုပ်ငန်း6,300ကျော်လျှက်စစ်မီပြတ်တောက်နေပါတယ်ခင်ဗျာ။
ဗီဒီယိုရဲ့တင်းငွေနေနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတခါတော့ဒုအတန်အစီအစဉ်ဖြစ်ပါတယ်ကရင်ပြည်နယ်တွင်ဆေးရစဘူးမှုနဲ့လူအခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေကိုတင်ဆက်ထားပါရခင်ဗျာ
အမူလို့တမ်းမစီနိုင်လို့ဆိုတော့ကျွန်တော်ဘိုးကင်းထည့်ပြီးတော့တကြင်ခတ်ပြီးရိုက်တာရိုက်လိုက်ရိုက်တယ်ထိုးလဲထိုးတယ်ကန်လဲကန်တယ်ကြောက်တဲ့မဟုတ်ဘူးအနေတော့မရဘူးဆိုတော့၃-၄ရက်လောက်ဝမ်းရိုက်တယ်အကြာကြီးသူတို့ကရိုက်ရခြင်းအကောင်းမဟုတ်ဘူးသူတို့ကတောက်ဆရတာလေ
ဒါဟာစစ်တပ်ကိုစန့်ကျင်နေတဲ့အတိုက်ခံတက်ကြွလှုပ်ရှားသူတအူဒါမှမဟုတ်နိုင်ငံရေးသမားတအူဖ ဖန်ဆီးခံရတဲ့ PDF တပ်ဖွဲ့ဝင်တဦးဒါမှမဟုတ်သတင်းထောက်တဦးရဲ့ပြောကြားထားတာတော့မဟုတ်ပါဘူး။ဒါတွေဟာမကြသေးခင်ကမှဗတ်ပြောင်းခဲ့တဲ့မြန်မာစစ်သားတဦးကပြောကြားထားတဲ့စကားလုံးတွေဖြစ်ပါတယ်။စစ်တပ်ဟာစံတန်းနဲ့ပတ်ဝန်းကျင်တစ်ခုလို့လူသိများပြီးသားဖြစ်ပေမဲ့ပြီးခဲ့တဲ့လတွေတွင်မှာတော့နိုင်ငံနဲ့တဝန်းအင်အားချိနဲ့လာပြီးအခြေအနေဆိုးလာတယ်လို့သတင်းတွေကဆိုပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မှအပြည့်စုံကိုဒိုးတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတောက် Solo 2ကဆက်လက်တင်ဆက်ပေးသွားမှာပါ။
2016ခုနှစ်မှာသူမြန်မာစစ်တပ်ထဲကိုရောင်းစားခံလိုက်ရတယ်လို့တပ်သားဟင်းစုကပြောပြပါတယ
်။ကတည်းကနေတော့စရရစစ်တပ်ထဲစရရဝင်ဆိုရတယ်ဘယ်သူမှခံစားရမရှိဘူး။စိတ်ညစ်နေရတယ်အချိန်တိုင်း။သူတို့တွေကဖိနှိပ်မှုများတယ်လေ။လွတ်လပ်မှုမပြီးလို့စိတ်ညစ်တယ်။ရဲဘော်စားရင်စားပြန်ပြီ၊သွားရင်သွားပြန်ပြီ၊လုပ်ရင်လုပ်ပြန်ပြီ၊ကိုင်းရင်ကိုင်းပြန်ပြီအဲ့လိုမျိုးပေါ့။ကိုယ်ဖိနှိပ်ပိုက်တင်လို့မရတာတွေ၊ပတ်သက်နေပိုက်လွယ်လို့ကံမရှိလို့ထုတ်လို့မရတာတွေဓာတ်မျိုးတွေသူစိတ်ကြက်အမြင်ကြီးလာလို့ရှိရင်ပုံစံကတော့ပုံစံမဲ့အပြင်းကြီးတော့ပါရခင်ဗျာ။တနေ့ရန်မခါအဲမခါရဆုံးတော့နှစ်ခါသုံးခါတော့မိတယ
်။ဒီလိုအတွေ့အကြုံမျိုးတွေကိုသူတို့လည်းကြုံတွေ့ခဲ့ပူတယ်လို့စစ်သားဟောင်းတွေကထောက်ခံအတီးပြုတ်ပြောဆိုကြပါတယ်။တပ်သားဟင်းဆိုးကြုံတွေ့ခဲ့ရတယ်။အဆိုအဆုံနှိစက်မှုကတော့အခုနှစ်အစပိုင်းမှာဖြစ်ပါတယ်။ရှစ်တန်းကနေတဲ့ရင်ကိုခွင့်နဲ့ပြန်လာပြီးနောက်အရက်မူးနေချိန်မှာ
အမူးလို့တမ်းမစီနိုင်လို့ဆိုတော့ကျွန်တော်ဘိုးကြီးနဲ့ထည့်ပြီးတော့တကြိမ်ခါကြီးရိုက်တာဂျိုင်လဲရိုက်တယ်ထိုးလဲထိုးတယ်ကန်လဲကန်တယ်ပျောက်တယ်မဟုတ်ဘူးအနေဆုံးမရဘူးဆိုတော့၃ရက်၄ရက်လောက်ဝမ်းရိုက်တယ်အကြာကြီးပဲသူတို့ကရိုက်ရခြင်းကောင်းမှာမဟုတ်ဘူးသူတို့ကတောက်ဆရတာလေသူတို့ရဲ့နောက်တော့ကဆက်တော့ဖို့ရေအမှုဝင်မရှင်းဘူးကြိုက်တယ်သူတို့လာပြီဆိုလို့ချင်းတော့၈နာရီလောက်လာတယ်ညက်ကော်ပဲထုတ်တယ်ပြီးရိုက်သွားပြီဆိုတော့၉နာရီပဲ၁၀နာရီလောက်ဆိုရင်ပြန်တော့အဲ့ဒါကြီးအစင်မင်းတို့ပြိုးတော့ကနေနဲ့ချိန်မကြည့်ရင်တစ်ခါပြန်လာပြီးထိုင်ရရကြည့်ရိုက်သေးလားသူရောင်းတာရှိသူ့ရယ်ကျွဲတာရှိတယ်ကျွန်တော်တို့နားကွဲသွားတယ
်စစ်သားတွေမှာလည်းလူအခွင့်ရေးရှိပါတယ်အပြပြဆိုင်ရာလူအခွင့်ရေးဥပဒေကအသက်ရှင်ပိုင်ခွင့်ကြေးကြုံပြုခြင်းနှိပ်စက်ကလူပြုခြင်းနဲ့လူသားမဆန်တဲ့ပြုမှုဆက်ဆံမှုမှာကင်းလွတ်ဖို့မွေးရပါအခွင့်ရေးဖြစ်ပြဋ္ဌာန်းထားပြီးဒီအခွင့်ရေးတွေကိုနိုင်ငံတိုင်းမှာကကွယ်ဆက်လျှောက်ပေးရမှာဖြစ်ပါတယ်။ဗိုလ်ကြီးညီတုတကဘက်ပြောင်းလာတဲ့စစ်သားတွေကိုကူညီပေးဖို့အတွက်ပြည်သူရင်ခွင်အဖွဲ့ကိုဦးဆောင်ဖွဲ့စည်းခဲ့သူပါ။စစ်တပ်ထဲမှာတော့စစ်သားအများစုဟာအခွင့်အရေးတွေငင်းပယ်ခံနေရတယ်လို့ဆိုပါတယ်
။လူခွင့်ရေးချိုးဖောက်မှုကတော့စစ်တပ်ထဲမှာစပြီးတော့ဟိုရှိနေကြတဲ့ကပေါ့နော်။ဟိုဘာလဲဆိုတော့သူတို့ကတပ်သားတွေကိုထဲထဲရောက်လာပြီပေါ့စစ်တပ်ထဲဝင်လာပြီဆိုပြန်ထွက်ခွင့်မပေးဘူး။အဲ့လိုမျိုးမပေးဘူးပေါ့ဒါကစတာပေါ့ဒီလိုမျိုးအဲချိုးကောက်မှုကနေပြီးတော့စပါတယ်အဲ့တော့ဒီလိုဟာတွေကိုကိုသူကသူ့ရဲ့ဒီတပ်ဖွဲ့ဝင်တွေအပေါ်မှာတော့မှသူတို့ရဲ့ force labor ပေါ့ဗျာအတင်းအချက်လောက်အားတွေတုံးတာပေါ့ဘာလို့ဒီလူတွေကလည်းလုံနေရလဲဆိုရင်တော့သူတို့မှာထောက်ခွင့်မရှိဘူးခပ်ပြီးဆိုလို့ရှိရင်သူတို့ကဒီဥပဒေပေါ့နော်ကျွန်တော်တို့ကစစ်မှုထမ်းဥပဒေနဲ့သူတို့ကအရေးယူခံဆိုတော့အဲ့လိုမျိုးဆိုတော့ဟိုအကျဉ်းသားတွေပါပဲကျွန်တော်ကတော့အများနဲ့ပြောတယ်စပတ်ဥပဒေအကျဉ်းသားတွေလိုမျိုးပဲသူတို့ဆက်ဆက်ခံရတော့ပေါ့
စစ်တပ်တိုင်းမှာစီကံတေဝတ်ချင်းကအလုံးအရေးကြီးလှပြီးစစ်သားတွေဟာပဋိပက္ခရဲ့အနိဋ္ဌာယုံကိုကြံ့ကြံ့ခံနိုင်ဖို့ကြမ်းတမ်းတဲ့လေ့ကျင့်ရေးအစီအစဉ်တွေပြုလုပ်ဖို့လိုအပ်ပါတယ်ဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်စစ်တပ်မှာ28နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့အာရှပစိဖိတ်လုံခြုံရေးလစ်လာမှုဗဟုဌာနမှာလုံခြုံရေးဆိုင်ရာကျွမ်းကျင်သူတူဦးဖြစ်ပါတယ်အကြမ်းတမ်းခံနိုင်မှုနဲ့ရက်ဆက်ကြမ်းကြုတ်မှုကြာကွာဟာချက်ခုရှိတယ်လို့ဒေါက်တာမီမီဝင်းဘတ်ကရှင်းပြပါတယ
် US Army US Marine ဆိုလို့ရှင်ပိုတော်မှခက်ခဲတယ်ဒါပေမဲ့ brutality ဒီလိုမျိုးပဲရက်ဆက်ပြီးတော့ဟိုနင်းလုတ်တဲ့ဥစ္စာကဒါလူမဆန်တဲ့ဥစ္စာကြီးပေါ့နော်အဲ့ဒီဥစ္စာတွေကလုံးဝမပါဘူးဘာလို့လဲဆိုကို့ဆိုခုနပြောတဲ့အတိုင်းပဲကို့ရဲ့ soldier တွေကို့မှာရှိနေတဲ့စစ်သားတွေကိုဒီလိုမျိုးဆက်ဆံလိုက်လို့ရှင်သူတို့ရဲ့စိတ်ထဲမှာလည်းဒီလိုမျိုးဆက်ဆံဒီလိုမျိုးကြမ်းကြမ်းတမ်းတမ်းရရဆက်ဆက်ဟိုနည်းဆက်ဆံတဲ့ဥစ္စာကဒါ normal လို့ဖြစ်သွားလို့ရှိလို့ရှင်ဒီဥစ္စာအများကြီးအရေးဟိုနည်းအများကြီးမားတတ်တာတွေရှိတယ်
မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုတိုင်းဒေသတွေမှာတော့ဆယ်စုနှစ်ချီကြာထထင်ရှားရှားတွေ့မြင်ကြုံတွေ့ခဲ့ရပြီးဖြစ်ပါတယ်။2019ခုနှစ်တွင်မှာရခိုင်ပြည်နယ်တွင်ထောင်ပေါင်းများစွာသောရိုဟင်ဂျာတွေသက်ဖြတ်ခံရမှုဖြစ်ခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း9,500ဝန်းကျင်ထွက်ပြေးစေခဲ့တဲ့ဖြစ်ရပ်ကလည်းမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုပေါ်လွင်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အနည်းငယ်တွင်ကနိုင်ငံတော်မှာရှိတဲ့ပြည်သူပေါင်းများစွာဟာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုမျက်မြင်တွေ့ရှိခဲ့ပြီးဝန်ခံခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်တပ်ကရာပေါင်းများစွာသောကြေးရွာတွေကိုမစ်ရှုခဲ့ပြီးစစ်ရှောင်စခန်းတွေနဲ့စာသင်ကျောင်းတွေပေါ်လေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ပါတယ်။မြန်မာစစ်တပ်ဟာနေအိမ်ပေါင်း 28,000 ခန့်ကိုဖျက်ဆီးခဲ့တယ်လို့ကုလသမဂ္ဂကခန့်မှန်းပြီးအယက်တာ 2,300 ထက်မနည်းသက်ဖြတ်ခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကိုကြီးစောက်ရှောက်ရဲ့အသင်း AFP ကပြောပါတယ်။အယက်တာတွေပေါ်ရက်ဆက်ကြမ်းကြုတ်မှုကစစ်သားများစွာဗက်ပြောင်းခဲ့ရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်ခဲ့ပါတယ်။စစ်တပ်အတွင်းမှာမတရားဖိနှိပ်မှုနဲ့ဆိုးဝါးသောအခြေအနေတွေအရင်ကတည်းကရှိခဲ့တယ်လို့မကြသေးမီကဗက်ပြောင်းလာသူတွေရဲ့ဖြစ်စဉ်တွေကသက်သေပြနေပါတယ်။ယခုအချိန်မှလည်းဗက်ပေါင်းစုံကတိုက်ပွဲတွေကိုစင်နွေးနေရပြီးရှစ်တန်းအခြေအနေတွေကတင်းမာလာကစိတ်သက်သာဆင်းလာတယ်လို့သိရပါတယ်။ဧပြီလအတွင်းပြင်းထန်ကုန်းပေါ်ကတက်စခန်တစ်ခုတွင်ပိတ်မိနေပြီးရက်ခါပြက်လက်တာကြုံတွေ့ခဲ့ရတဲ့တက်တာဇော်ဝင်းထေးကအဲ့အချိန်ကအခြေအနေကိုတို့အတန်ကိုယခုလိုပြောပါတယ်
။အခုကလူအင်အားတွေကင်းချောင်းနေပြီ၊ပိန်ချောင်းနေပြီ။အရက်20မှာရေတခါချိုးရတယ်ဆိုအစ်စ်နေနေစင်မဟုတ်ခွေးတစားတော့ပဲရှိတယ်။ခွေးလုံးမှာတနေ့တခါရေချိုးနိုင်တယ်။သူ့ဘူတော့ပြစ်ဖို့မရှိပဲ။အားရှိရထမင်းကငါပြက်နေပြီ
မကြသေးမီကလေကီကော်ဝန်းကျင်ကတိုက်ပွဲတွေမှာတက်သားဟင်းစုကအလားတူအတွေ့အကြုံတွေကြုံတွေ့ခဲ့ရပြီးကိုကိုကိုသက်သေချင်းစိတ်ပေါက်သောမဟာဗျူဟာတွေကိုမကြင်မနဲ့ပြောဆိုခဲ့ပါတယ
်ရင်းတော့ဆက်တက်ရတယ်အဲ့လိုမဟုတ်ဘူးလက်လက်ဆိုင်ရာလိုက်ပုံမဲ့တက်ကတက်လက်ကပုံမဲ့တက်ကတက်ဖြိုးရတဲ့လူနာတို့ကြောက်ရတဲ့ရဲဘော်တို့မြုပ်မဲ့လူကတက်တက်အဲ့လိုခွဲပေးရတယ်အခုကကျွန်တော်တို့ဒေသွင်းနဲ့ပြီးတံပို့တယ်ကျွန်တော်တို့မော့ကြီးရတဲ့တောင်ကြီးလောက်ကအဲ့အုပ်အုပ်ကကြောက်တဲ့ကိုဆင်းခိုင်းပြီးတော့အဲ့ဒီဒုသွင်းချခိုင်းတာကျွန်တော်တို့ကစုံလဲမရှိဘူးအစိုးဆုံးကရိတ်ကအောက်ပတ်မှုမပြောနဲ့ရေတော့ဝောက်မတော့ဘူ
းသူတို့နှစ်ဦးစလုံးကယခုနှစ်အတွင်းမှာဗက်ပြောင်းခဲ့တာဖြစ်ပါတယ်သူရဲ့လှုပ်ဖို့ကင်ဗက်ဟောင်းများစုကလွတ်မြောက်ဖို့လမ်းမမြင်တဲ့ခက်ခဲသောအခြေအနေမှာရောက်ရှိနေတယ်လို့တက်သားဟင်းစိုးကပြောပါတယ
်အကုန်လုံးကဘလူးမှမတိုက်ချင်တော့ဘူးအဲ့ကျွန်တော်ပြောတဲ့အတောင်းကြောင်းလေးကြောင်းတာသူတို့ကျွန်တော်ပြောသလိုရှေ့သူဝင်လည်းပြီးမှဆိုးတယ်နောက်သူဝင်လည်းပြီးမှဆိုးတယ်ဒီဘက်ကကိုကိုလိုရုံးလိုက်လည်းကိုမိသားစုကိုဖိကိတ်မှဆိုးတယ်အဲ့လိုလူမျိုးတွေ
တက်မတော်တွင်နှိမ့်ဆက်ညှဉ်းပန်းမှုများနဲ့ပတ်သက်ပြီးတက်မတော်ပြောရေးဆိုခွင့်ရှိသူထံဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့တယ်လည်းအဖြေမရခဲ့ပါဘူးစစ်တပ်တွင်စိတ်ဓာတ်ကျဆင်းမှုစွမ်းဆောင်ရည်ညှက်ပြင်းမှုနဲ့ပတ်သက်လို့ထိတ်တန့်အရာရှိကြီးတွေကစိုးရိမ်နေကြတယ်ဆိုတာဇွန်လအတွင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပေါက်ကြလာခဲ့တဲ့မိခွန်းတစ်ခုအရာဖော်ပြနေပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတက်ဖွဲ့တစ်ဖွဲ့ရဲ့ညက်ဖြင်သောတိုက်ခိုက်ရေးစွမ်းရည်နဲ့တတိမရှိမှုနဲ့ပတ်သက်လို့စစ်ဘက်အရာရှိတွေကိုအပြစ်တင်ခဲ့ပြီးခေါင်းဆောင်မှုပြဿနာတွေနဲ့ပတ်သက်တယ်လို့ပြောကြားခဲ့ပါတယ်ဒီမိခွန်းအရာတက်မတော်ရဲ့ခေါင်းဆောင်မှုပြဿနာတွေထိပ်ပိုင်းအစ်စ်မှာစတင်နေပြီဆိုတာပြသနေတာဖြစ်တယ်လို့ဒေါက်တာမီမီဝင်းဘက်ကပြောပါတယ
်အဲ့ဒါကြောင့်မို့လို့လေသူ့ကိုသူ့မှာ leadership characteristic သူ့မှာမရှိဘူး right ဟိုနင်းကောင်းနေရင်တော့ तू ကဗာလဲအမှတ်တွေယူပြီးတော့ဟိုနင်းဗာမကောင်းတဲ့အခါကျတော့သူ့အောက်ကလူတွေကမကောင်းလို့ဆိုပြီးတော့ပြောတယ်အဲ့လိုပြောလို့ရှိရင်အဲ့လိုပြောတဲ့ leader တယောက်ကိုဘယ်တော့မှ तू ကအနောက်ကလည်းမလိုက်ဘူးနော်အဲ့ဒါကြောင့်မလို့လေအောက်မှာဖက်ပြေးတာတွေသူအမိတ်နေလိုက်နာတာမရှိတာတွေဖြစ်နေတာဘာကြောင့်လဲဆိုတော့သူ့မှာက leadership skill မရှိဘူး leadership characteristic တွေမရှိဘူး leadership quality တွေမရှိဘူ
းဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇလန်းတွေ one click ခလုတ်တစ်ချက်နဲ့ယုံနေကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
မင်္ဂလာနံနက်ခင်းပြကြပါလိမ့်ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်အတန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ24 50 51အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာနဲ့မြန်မာကတပတ်အတွင်းထူးခြားတဲ့သတင်းတွေမတင်ဆက်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာဆိုတဲ့အစီအစဉ်ကိုထုတ်လွှင့်ကြပါတယ်ခင်ဗျာရာသီဥတုပြောင်းလဲလာရတဲ့အကျိုးဆက်တွေအပေါ်အရေးယူဆောင်ရွက်ဖို့ပြက်ကွက်နေရင်အစိုးရတွေအပေါ်လူ့အခွင့်အရေးအရေးယူလို့ရပါသလားဒီလိုပြက်ကွက်ခဲ့တဲ့အတွက် Toros ရေလက်ကြားကျွန်းသူကျွန်းသားတွေကိုနင့်နာချေပေးရမယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မတီကဆုံးဖြတ်လိုက်ပါတယ်တဘာဝပတ်ဝန်းကျင်နဲ့လူ့အခွင့်အရေးအကြောင်း Oxford တက္ကသိုလ်ရောက်တဘာဝပတ်ဝန်းကျင်ဧည့်သူတွေသည်ဦးဝင်းမျိုးသူနဲ့ဦးတင်မောင်တန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ရာသီဥတုအပြောင်းလဲအရဖြစ်ပေါ်လာတဲ့တည်ရောက်မှုတွေပေါ်ဩစတြေးလျနိုင်ငံကအေးမယူမဆောင်ရွက်ခဲ့တဲ့အတွက်နေရင်တိုင်းသားလူမျိုးတွေထိခိုက်နစ်နာခဲ့ရတာကြောင့်ဩစတြေးလျအစိုးရမှတာဝန်ရှိပါတယ်။သူတို့ရဲ့ကျွန်းအပေါ်ရေတက်လာမှကိုအကာအကွယ်ပေးနိုင်မဲ့ရေကာတာဒတိုင်းတွေကိုစောက်ဖို့ပြတ်ပွက်ခဲ့တာကြောင့်တော်ရစ်ကျွန်းသူကျွန်းသားတွေရဲ့ယဉ်ကျေးမှုတွေကိုကျင့်သုံးနိုင်ခွင့်လူ့ခွင့်ရေးပေါ်တည်ရောက်မှုရှိခဲ့တယ်။သူတို့အိမ်မိသားစုနဲ့ပုဂ္ဂလိကဘဝပျော်ပျော်ရွှင်ရွှင်နေနိုင်တဲ့လွတ်လပ်ခွင့်ကိုလည်းထိပါခဲ့တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မတီကဆုံးဖြတ်ခဲ့ပါတယ်။ဒီတော့လူတွေရဲ့အသက်မွေးဝမ်းကြောင်းပိုင်ခွင့်၊ယဉ်ကျေးမှုနဲ့ရိုးရာအတိုင်းဘဝနေထိုင်ရေးဆိုင်ရာလူ့ခွင့်ရေးကိုစဉ်းစားရမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေ၊ရာသီဥတုအပြောင်းလဲတွေနဲ့ဆက်ဆက်ဆုံးဖြတ်လာတာတွေ့လာပါတယ်။ဒီနေ့တဘာဝပတ်ဝန်းကျင်နဲ့လူ့ခွင့်ရေးကြောင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့အစောတက်ကူမှာဘဝပဝဉ္ဇဉ်ဆရာသူတည်ပြီးဖြစ်နေရောက်ရှိနေတဲ့အဲသူတည်ပြီးဆရာဝင်းမျိုးသူဖြစ်ပါတယ်ဆိုတော့ဒီဆုံးဖြတ်ချက်ကဘလောက်များအရေးကြီးလဲဆရာ
ဒီပဝဉ္ဇဉ်ကျွန်တော်တို့ပျက်စီးပြုံးတည်တာကို crime against humanity ပေါ့နော်လို့ကျွန်တော်တို့ကဒါလူသားမျိုးနွယ်ပျက်စီးပြုံးတွေ့တာကိုကျူးလွန်နေအမှုတစ်ခုအနေနဲ့ဖြစ်တယ်ဆိုတာကိုပထမဆုံး case အနေနဲ့ကျွန်တော်ထင်တယ် human right ကျွန်တော်တို့ဒါ counsel နေပြီးတော့လက်ခံစဉ်းစားပြီးဆုံးဖြတ်လိုက်တဲ့ကိစ္စလို့ကျွန်တော်ကတော့အဲ့လိုရှုမြင်တယ်ကျွန်တော် 2018 လောက်ကထင်တယ်နော်ဟိုခုနှစ်တက်ဂရိတ်အတိအကျတော့ကျွန်တော်တခြားမှတ်မိတော်တော့ 2018 လောက်ကစပြီးသူကဒီ environmental crime လဲ crime against humanity မြောက်တယ်လို့ဒါသူတို့ကနေပြီးတော့တရားဝင်ဒါသူတို့ဆုံးဖြတ်တယ်ပေါ့အဲဆုံးဖြတ်ပြီးရဲ့နောက်မှာတော့ပထမဆုံးအနေနဲ့ဒါ global case နဲ့ဒီ australia case ကတက်လာတာပေါ့နော်သူတို့ကတော့ဆိုအောင်လို့ icc တီးပြီးတော့တော့မတင်ဘူးပေါ့လေပထမ human right council အထူးပဲတင်ပြီးတော့ဆုံးဖြတ်ခံလိုက်တယ်ခံလိုက်ပြီးတော့မှသူတို့တက်ဆိုင် nation ကနေပြီးတော့ဒါကိုဆက်ပြီးတော့ရေးယူဆောင်ရမှာဆောင်ရရင်တော့နောက်တစ်ဆင့်သူတို့တက်မှာပေါ့ဗျာနောက်ဆင့်ဆိုတော့ icc တက်တာလေးရှိမယ်ဆိုတော့ဒါကတော့ကျွန်တော်တို့ပတ်ဝန်းကျင်အရေးလှုပ်ရှားတဲ့လူတွေကတော့ကြိုးဆိုကြမယ်ကျိုးဆိုရမယ့်ကိစ္စပဲပေါ့နော်ဒါမဲ့လည်းကဘာမှားတာမျိုးလားတူဖြစ်ဖြစ်တရားဖြစ်ဖြစ်တာတွေလည်းရှိတယ်ဒါမဲ့ဘာမှမမြဲရမဖြစ်ဖင်းနေပေါ့နော်ဒီလိုပဲပြီးတော့ရည်လည်းအများကြီးပဲပေါ့တိုးတော့အခုဩစတြေးလျကနေပြီးတော့ဒီလိုလုပ်လိုက်တဲ့ကိစ္စကဘယ်လောက်ထိကျွန်တော်တို့ consequences ပေါ့နောက်ဆက်တွဲတွေသွားနိုင်လဲဆိုတော့အခုဘရာဇီးမှာပေါ့နော်ဘရာဇီးမှာကြီးတဲ့ကျွန်တော်တို့ဒီပြက်စီးဒီကျွန်တော်တက်တော်တွေကိုခုတ်ထွင်ပြီးတော့ကျွန်တော်မွေးမြူရေးလုပ်တာတို့နောက်စာပြေးလုပ်ငန်းတွေလုပ်တာတို့ကိစ္စတွေရပါအများကြီးဒါအချက်ပေးခေါင်းလောင်းတံပေးလိုက်လို့ဖြစ်တယ်လို့လည်းကျွန်တော်မြင်ပါ
ဟုတ်ဒီငူဝါဒဆရာစဉ်းစားတဲ့အခါမှာပေါ့နော်ကျွန်တော်ဒီတဘောပတ်ဝန်းကျင်ဆရာငူဝါဒအပါဝင်ပေါ့နော်လူခွေတောင်းကနေကြည်တာအင်မတန်ကိုဒါနည်းတယ်လို့ကျွန်တော်ထင်ပါတယ်ဘာတွေလုပ်ဖို့လိုမယ်လို့ကိုဝင်းမျိုးသူထင်တယ်
အဓိကကတော့ environmental justice ပေါ့ကျွန်တော်တို့ခေါ်တာပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုကိုအလေးထားပြီးတော့လိုအပ်တဲ့ဥပဒေဆိုင်ရာအကာအကွယ်ပေးမှုတွေကိုကျွန်တော်တို့ကဒါနိုင်ငံတော်အဆင့်မှာလောက်ကဘာအဆင့်မှာတော့ဒါကိုဆောင်ရွက်ဖော်ဆောင်ဖို့လိုလဲပေါ့ဥစောင့်ပြောတဲ့ဒီကဘာအဆင့်ကတော့ ကမ္ဘာအဆင့်ဒီ environmental justice ပေါ့ပုံညင်ဆိုင်ရာတရားမျှတမှုတွေကိုဟိုဒါစီမံဆုံးဖြတ်ဖို့အတွက်လိုအပ်တဲ့ဒါဥပဒေဝိုင်းဆိုင်ရာအစီရင်ကိုသူတို့ဆောင်ရွက်ကြတာပေါ့အဲ့တော့အကြမ်းမင်းကတော့ဒီ environmental justice ကိုနိုင်ငံတိုင်းမှာလိုက်လို့ဖို့တော့ဒီလိုအကြမ်းမင်းပြောဆိုဆွေးနွေးတာရှိပေမယ့်နိုင်ငံလိုက်ထုံးစံတိုင်းပေါ့ပုံညင်ကိစ္စအများတဲ့နိုင်ငံတိုင်းမှာနောက်ရောက်နေတဲ့ကိစ္စဆိုတော့တိတ်ပြီးတော့မတင်ရှားဘူးပေါ့တော်တော့ဒီ justice ကိုကမ္ဘာလုံးအဆင့်အနေနဲ့ကျွန်တော်တို့ဖောက်ဆောင်နေတာဖြစ်တယ်တော်တော့သူကဆောင်ပြောလို့ legal binding တော့မဟုတ်သေးဘူးတော့ volunteer ပေါ့နော်เนาะကျွန်တော်တို့ရဲ့မိမိဆန္ဒသဘောတရားလျောက်ဆောင်ရွက်နေတာဖြစ်တယ်ဆိုတော့ဖြည်းဖြည်းတော့တစ်ဆင့်ချင်းတစ်ဆင့်ချင်းဒါတိုးတက်ဖြစ်ပေါ်လာတဲ့အနေထားတော့ရှိတယ်အဲ့တော့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအနေနဲ့ကတော့ဒါကိုဖော်ဆောင်ရမယ် climate justice ကိုဖော်ဆောင်ဖို့အတွက်ဒီလိုတောင်းရင်ခွင့်ယူမှုတွေကိုလုပ်တယ်ဆိုတာလေးတွေကတော့ဖြစ်လာတယ်ပေါ့အဲ့တော့ဒါဒီအကုန်လုံးကလည်းဆောင်ပြောတဲ့ data ဆိုင်ရာလူတို့နဲ့ရပ်ဖွဲ့လူဖွဲ့စည်းတွေကနေပြီးတော့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေကနေပြီးတော့ပေါ်ပေါက်လာတဲ့အတိအကျနေလို့ပြောလို့ရပါတယ
်ဆိုတော့ဆရာကဒီအရက်ဘက်အဖွဲ့အစည်းတွေအကြောင်းပြောတဲ့အခါကျတော့ဒီအရက်ဘက်အဖွဲ့အစည်းတွေဖြစ်ကြတယ်လူခွင့်ရေးအဖွဲ့အစည်းတွေနဲ့ဘာဝဘာဝင်းကျင်ဆိုင်ရာအဖွဲ့အစည်းတွေပေါ့ချိတ်ဆက်လောက်ကိုင်းမှုလက်ရှိအခြေအနေကဘယ်လိုရှိလဲလုံလောက်တယ်လို့ထင်သလား
ဘာဝဆိုင်ရာတရားမျှတရေးလူခွင့်ရေးအဖွဲ့အစည်းတွေကပူးပေါင်းဆောင်ရွက်ကြတာကြီးများပါတယ်သူကသူတက်ဆိုင်ရာအာနိုင်ငံလိုက်တော့လည်းကောင်းဒါမှမဟုတ်ကျွန်တော်တို့ဒီကမ္ဘာလုံးဆိုင်ရာပေါ့နော်ဒါကဘာလို့ဆိုင်ရာလှုပ်ရှားမှုတွေအနေနဲ့ social mobilization လုပ်တဲ့အခါလေးလည်းအထိုက်တင်တော့ရှိတယ်လုံလောက်မှုလည်းရှိတယ်လို့တော့အဲကျွန်တော်မြင်ပါတယ်တိုးတော့ချို့နေရာတွေမှာတော့ဒါ regional ကဘာလို့ဆိုင်ရာလှုပ်ရှားမှုအပြင်ကိုကျွန်တော်က regional ပေါ့သူ့ရဲ့ data ဆိုင်ရာအုပ်စုလိုက်ပေါ့ data လိုက်လှုပ်ရှားမှုတွေလုပ်ဖို့လည်းလိုတာပေါ့အဲ့မှာတော့အတန်ငယ်အားနေတယ်ဥပမာကျွန်တော်တို့ရှေ့တော်အာရှဆိုပါတော့နော်အာရှလိုနေရာမျိုးမှာဆိုရင်တော့အတန်ငယ်အားနေတယ်ဒီဘက်ဒီဥရောပတို့ကျွန်တော်လက်တင်အမေရိကတို့ကတော့တအားအားကောင်းတာပေါ့သူတို့ကတော့တအားအားကောင်းတယ်ဆိုတော့ကျွန်တော်တို့ဘက်မှာတော့ဒီဒါလေးတွေကအားနေနေသေးတယ်လို့ကျွန်တော်မြင်တယ
်မြန်မာအရက်ဘက်အဖွဲ့အစည်းတွေအနေနဲ့ဆိုရင်ရောဆရာဘယ်လိုထင်လဲပူပေါင်းဆောင်ရွက်မှုရုပ်ရှားမှု
မြန်မာရက်ဘက်အဖွဲ့အစည်းတွေအနေနဲ့ဆိုရင်တော့အဓိကရေးကြည့်ရဲ့လှုပ်ရှားမှုကြီးပေါ့ environmental justice movement ကြီးတုံးမှုဖြစ်သွားတယ်လို့ပြောလို့ရတယ်ပေါ့နံပါတ်၁ချက်ကအားလုံးတည်တိုင်းမြစ်ဆုံပေါ့နော်ဒါမြစ်ဆုံဖြစ်တယ်ဆိုတာဒီပါဝင်ရင်တမားတွေတင်မကဘူးလူခွင့်ရေးတမားတွေပါပူပေါင်းပြီးတော့เนาะဒါဆောင်ရွက်လှုပ်ရှားခဲ့တဲ့လှုပ်ရှားမှုတခုဖြစ်တယ
်အစပြီးတမားတွေဒီတော့ပါပါတယ်အဲ့ဒီလှုပ်ရှားမှုမှာတော့တော်တော်အပြန့်အနှံ့ဖြစ်တယ်လို့ပြောရမှာပေါ့เน
าะဟုတ်ပါတယ်နောက်တစ်ခုကဟိုဒီကြောင့်မူကြောင့်ဝိသေးဆိုင်ရာကျွန်တော်လှုပ်ရှားမှုပေါ့เนาะဒါနိုင်ငံတော်အနေနဲ့8000မီဂါဝတ်ဆိုတော့ဒါမီဂါဝတ်8000လောက်ရှိရဲ့ကြောင့်ဝိသေးစေုံနေဆောက်ဖို့စီမံကြီးချထားတယ်ဒါနဲ့ငါကအနေပြီးရင်းနှီးမြှုပ်နှံမဲ့လူတွေရှိတယ်ဒီစီစဉ်နေရလဲဆောင်ရွက်ပြီးတော့ကြောင်ကြီးတဲ့ campaign တွေကြောင်ရပ်တန့်သွားတာပဲဒီအခုဆိုရင်ရှေ့ဆက်ဖို့ဘယ်လိုမှမဖြစ်နိုင်ဘူးဆိုတာအဲ့တော့တတိယကတော့ land ပေါ့ land rights ဆိုတာလဲကျွန်တော်တို့ကဒါလူခွင့်ကြီးပဲလေအဲခင်ဗျားကျွန်တော်တို့လူခွင့်ကြီးမဟုတ်ဘူးအရင်ဆုံးကိုရဲ့ကျွန်တော်တို့ဆောင်ရွက်ပြောတဲ့တာဝန်ဇာတ်တွေကိုလှမ်းမိဆိုတာယူပြီးတော့မိမိရဲ့စာဝတ်နေဖူလုံကြီးအတွက်ကိုဆောင်ရွက်နိုင်ခွင့်ဆိုတာကိုကျွန်တော်ပြန်မှလူခွင့်ကြီးဖြစ်နေတာဟုတ်ဒီထဲမှာတင်ဆောင်ရွက်ပြောတဲ့ဒီမြေယာခွင့်ရေးတွေဆုံးရှုံးတယ်ဌာနေတိုင်းရင်းသားတွေရဲ့ရိုးရာယဉ်ကျေးမှုဓလေ့တွေပါဆုံးရှုံးတယ်ဘာလို့လဲဆိုတော့ဒီမြေတုံးချမှုနဲ့ရိုးရာယဉ်ကျေးမှုဓလေ့တွေကလည်းကိုဆက်နွယ်နေတာဆက်နွယ်တယ်ပါဒါကြီးဆုံးရှုံးနေဆိုပြီးတော့လှုပ်ရှားမှုတွေလည်းအကြီးအကျယ်ဖြစ်ခဲ့တယ်ဟုတ်အဲ့တော့တိုင်းတာတစ်ခုတည်းတော့အောင်မြင်တယ်သူတို့အပြည့်ဝတော့မအောင်မြင်ခဲ့ဘူးပေါ့တော်တော်တင်းထားတဲ့ဧကပေါင်း5တန်းလောက်ရှိရတယ်မှာ1တန်းလောက်ထိရတော့အပိခံတဲ့လူတွေကိုပြန်ပေးနိုင်လိုက်တဲ့အဆင့်တော့ဖြစ်တယ်ဆိုတော့ဒီ၃ခုကတော့ဆောင်ရွက်လို့ဒါမြန်မာပြည်မှာကြည့်မယ်ဆိုရင်လည်းဒါထင်ရှားတဲ့တာဒကားလို့ပူပေါင်းဆောင်ရွက်တဲ့တာဒကားလို့ဟိုကျွန်တော်ပြောလို့ရပါတယ
်ဒါနဲ့ဆက်နွယ်ပြီးတော့ကျွန်တော်မော်ဒိုက်ဝန်ကြီးပြောတာကိုလည်းတရားပါပဲမော်ဒိုက်ဝန်ကြီးကအခုလိုပြောခဲ့ပူပါတယ
် The problem is not the lack of technology the problem is not the lack of finance the problem is the lack of political will
ပြဿနာကနည်းပညာမရှိတာမဟုတ်ပါဘူးဘဏ္ဍာငွေကြေးမရှိတာမဟုတ်ပါဘူးနိုင်ငံရေးစိတ်ဆန္ဒမရှိတာပါဒီကိစ္စကိုရေရေဝန့်အဆုံးဖြတ်ပေးနိုင်တဲ့နိုင်ငံရေးကောင်းဆောင်တွေလိုနေတယ်လို့ကျွန်မထင်ပါတယ
်ဒါကြောင့်ဆရာကြီးနောက်ဆုံးမေးခွန်းမေးချင်ပါတယ်2017ခုနှစ်ကတည်းကမြန်မာနိုင်ငံမှာအုပ်ချုပ်ခဲ့ကြတဲ့အစိုးရတွေရဲ့နိုင်ငံရေးစိတ်ဆန္ဒအထူးသဖြင့်သဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေးအဆက်ဆက်နော်အဲ့ဒီကဏ္ဍမှာဆရာဘယ်လိုတွေ့ကြုံရပါလဲဆရာဘလို့သုံးသပ်ပါမယ
်။ဆောင်ပြောလို့ပေါ့နော်ဒါဒီမိုကရေစီပြုပြင်ပြောင်းလဲစတဲ့အတွက်ဆောင်လို့လွတ်လပ်ဆန်ဆန္ဒပေါ်ထုတ်ခွင့်တို့တင်ပြခွင့်တို့စီတန်းလက်လေခွင့်တို့စုဖွဲ့ခွင့်တွေအရတော့တိုင်းတာတစ်ခုထိတော့ဖြစ်တယ်။တိုးတော်လည်းပဲပို့ပြီးတော့ထိရောက်အောင်နိုင်ငံတော်အဆင့်အနေနဲ့ဆောင်ပြောလို့ပေါ့နော် ဒီပုံရင်ဆိုင်ရာတရားမျှတမှုကိုတကယ်ကို institutionalize လုပ်ဖို့အတွက်မှာအများကြီးနှောင့်နှေးရယ်ကျွန်တော်တို့ဆောင်ရပြောလို့ပေါ့နော်လိုအပ်ချက်တွေရှိတယ်ဥပမာဆိုရင်ပဝင်းရင်ကြီးကဥပဒေထွက်လာတဲ့သူနဲ့ဆက်ဆက်တဲ့မြေယာတို့တစ်တောတို့စရှိတဲ့ကျွန်တော်တို့ဥပဒေထွက်ပြီမယ်ဒီချက်လက်တွေကိုပါသွားအောင်ဥရေဆိုင်ရာခိုင်မာဖြစ်အောင်လို့မဆောင်ရနိုင်ခဲ့ဘူးပေါ့နော်မဆောင်ရနိုင်ခဲ့ဘူးအဲ့ဒါကကျွန်တော်တို့ရဲ့အဓိကအားနည်းခဲ့တဲ့ချက်ဖြစ်တယ်အဲ့တော့လွတ်လပ်စွာလှုပ်ရှားခွင့်တော့ရှိခဲ့တယ်လွတ်လပ်စွာဖော်ထုတ်ခွင့်တော့ရှိခဲ့တယ်အဲ့တော့ဥပဒေပိုင်းဆိုင်ရာမခိုင်လို့မခိုင်လို့တော့ဘာဖြစ်လဲဆိုတော့ပိုအရေးကြီးတဲ့ good governance ပေါ့နော်ကောင်းမွန်တဲ့စီမံအုပ်ချုပ်တဲ့အာကိုနိုင်ငံတော်အဆင့်ကနေပြီးတော့ကျွန်တော်တို့အောက်ခြေရကြေးအထိကိုဆင်ငယ်ဆင်ငယ်မတည်ဆောက်နိုင်ဘူးပေါ့ဘာလို့လဲဆိုတော့ဒီပတ်ဝန်းကျင်အရေးတွေကဆောင်းအောင်ပြောတကယ်တမ်းတော့ပြောရရင် political choice ပေါ့နိုင်ငံရေးရွေးချယ်မှုလုပ်ရတဲ့လုပ်ငန်းစဉ်ပဲဒီလိုလုပ်ရတဲ့လုပ်ငန်းစဉ်မှာကျွန်တော်လူလူကိုယ်တိုင်ကလို့ပါဝင်လာဖို့လိုတယ်အဲ့ဒါကကျွန်တော်က space တစ်ခုကိုပေးမှာ platform တစ်ခုကိုပေးမှာဒီ platform ပေးဖို့ဆိုတာဥပဒေကြမ်းရခိုင်မှမှာရှိမှာဒါလည်းတရားဝင်ပါနာမယ်တရားဝင်ပြောနိုင်မယ်တင်ပြလာတဲ့ချက်တွေကိုလည်းတရားဝင်ရကျွန်တော်တို့ဒါဆောင်ရွက်နိုင်မယ်ဟိုအလေးထည့်ပြီးတော့နောက်ဆုံး decision ပေါ့ final decision လုပ်တဲ့ခါမှာစဉ်းစားနိုင်မယ်နေသားရှိမယ်အမှန်တင်ရှားတဲ့ဥပဒေကပြောရင် EIA လို့ပြောများရပါဗျာတော့ EIA မှာလာပဲစီမံကိန်း project ကြီးတွေလုပ်လို့ EIA လောက်အောင်လည်းဘုံရင်ကြီးကိမှုစမ်းစင်မယ်လို့ပြောတယ်အဲ့တော့အဲ့ဒီမှာရှိတဲ့ procedure ရအစောင်းပြောလို့ပေါ့နော်ဒီလူလူရဲ့လူလူတွေနဲ့ကျွန်တော်တို့က public consultation လုပ်ရမယ်လူလူနဲ့အနည်းဆုံးတွေ့ဆုံပြီးတော့တင်ပြရေးကြံ့ညာရေးယူရမယ်လို့ပြောတော်လည်းပဲအနည်းဆုံး၃ချိန်ပေါ့ဗျာသူရဲ့ procedure ရပေါ့တိုးတော်လည်းပဲလူလူတင်ပြတဲ့အချက်ကိုဘယ်လိုနောက်ဆုံးဆုံးဖြတ်ချက်မှာထည့်သွင်းစဉ်းစားမယ်ဆိုတဲ့အချက်ကခိုင်ခိုင်မာမာမရှိဘူးပေါ့နော်မရှိတဲ့အခါကျတော့ဒီလူလူတွေ့ဆုံဝင်good intention ကောင်းတဲ့စိတ်နေစိတ်သဘောထားနဲ့ထည့်လိုက်တော်လည်းပဲတို့တော့လေတကယ်လက်တွေ့ကောင်းတဲ့ပေါ်လေခါကြောနှစ်မျိုးဖြစ်သွားတယ်ပေါ့ဒီ investment ကိုလိုလားတဲ့အုပ်စုတွေကဒီဟာကိုအသုံးချပြီးတော့သူတို့ထောက်ခံတဲ့ပွဲတွေလောက်တာရှိသလိုအစိုးရကိုအမြဲတမ်းဆောင်းလို့အမြင်ဆောင်ပြီးအမြဲတမ်းတိုက်ခံနေတဲ့အုပ်စုတွေကလည်း anti government platform တွေနဲ့သုံးချပြီးတော့ anti investment တွေနဲ့သုံးတော့ politics side တိတ်ဖြစ်သွားတော့သူဖြစ်ချင်းဖြစ်တိုက်တဲ့ဒီ platform တစ်ခုကဆုံးဖြတ်နိုင်တဲ့အချက်ဟောဆောင်ပြောလို့မှန်မှန်ကန်ကန်ဆုံးဖြတ်ပြီးတော့ဆောင်းပြောလို့ပေါ့နော်ရွေးချယ်နိုင်တဲ့ဟာကြီးအများကြီးကြောက်ဆုံးသွားတယ်အဓိကကတော့ဆောင်းပြောရတဲ့ဒါကျွန်တော်တို့ကိုကျွန်တော်တို့ပတ်သက်သူပတ်ဆိုင်သူကိုငုံငဲဆောင်းပြောလို့ပေါ့နော်ဒီကြောင်းရံနဲ့ပတ်သက်ပြီးတော့အတိမြင်မှုနားလည်မှုကျွမ်းကျင်မှုအားနည်းတာပဲပါတယ်ဥပဒေဆိုင်ရာဆောင်းပြောလို့မထည့်သွင်းနိုင်တာလည်းပါတယ်ဘာလို့လဲဆိုတော့နိုင်ငံရေးအာတီတအနေနဲ့ကလည်းဒီပုံမှာတိတ်ပြီးတော့မရှိဘူးကျွန်တော်ပဝင်းကျင်ကိုဒါထည့်ပြောလာတယ်စီဝါရေးတော့ကောင်းအောင်လုပ်ရမယ်ဆိုတဲ့ဟာကိုပဲဘယ်ဘယ်နိုင်ငံရေးပါတီကတက်လာတက်လာဒါကိုပဲသူတို့ကအဓိကဦးစားပေးတာဖြစ်တဲ့အတွက်ဒီလိုကျွန်တော်တို့နှိုင်းချိန်ပြီးတော့เนาะရှင့်ရှင့်ချင့်ချိန်ပြီးတော့ရွေးချယ်ရမယ်လုပ်ငန်းတွေကအမကောင်းဘူးပေါ့เนาะအဲ့တော့အဲ့လိုမျိုးဖြစ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါကိုဝင်းမျိုးသူရေ
ဟုတ်ကဲ့ဟုတ်ကဲ့
အခုကျွန်တော်တို့နေ့သင်ပြသွားခဲ့သူကတော့ Oslo Tech လို့မှာတဘာဝပဝင်းကျင်ဆရာသူတည်ပြီးဖြစ်တဲ့ရောက်ရှိနေတဲ့ကိုဝင်းမျိုးသူဖြစ်ပါတယ်ကျွန်တော်တမန်
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါထုတ်လွှင့်သွားမယ့်တပတ်အတွင်းထိတန်းရောက်မြန်မာသတင်းတွေထဲမှာတော့လက်ရက်ကုန်းပြစ်ခတ်မှုတပလိုင်းတပလိုင်းကုလသမဂ္ဂကစုံစမ်းမယ့်အကြောင်းမြန်မာစစ်တပ်ကိုလက်နက်ပစ်ပင်ရေးအမေရိကန်ကနီးလန်းချနေတဲ့အကြောင်းတွေကိုတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ဖြစ်ပေါ်မှုအခြေအနေတွေနဲ့ပတ်သက်ပြီးလူအခွင့်အရေးဆိုင်ရာယာယီကုလမဟာမင်းကြီးနာဒာအယ်နာရှစ်ကကုလသမဂ္ဂလူအခွင့်အရေးကောင်စီကိုစက်တင်ဘာ26ရက်နေ့ကတင်သွင်းတဲ့အစီအစဉ်ခါစားမှာအခုနှစ်ဇွန်လကဆက်လို့မြန်မာပြည်သူတို့ရဲ့ဆင်းရဲဒုက္ခအကြောက်တရားနဲ့လုံခြုံရေးအခြေအနေတွေဟာဆိုးဝါးဆိုးယုတ်လာခဲ့တယ်လို့ဖော်ပြထားပါတယ်လက်ရှိဖြစ်ပေါ်နေတဲ့ဆိုးဝါးလာတဲ့အစီအခြေအနေတွေပြောင်းလဲနိုင်ရင်အတွက်အရေးပေါ်လှုပ်ဆောင်မှုတွေလိုအပ်နေပြီးငြိမ်းချမ်းရေးဒီမိုကရေစီနဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးမှုအစီအစဉ်တွေဆောင်ဖို့လိုအပ်တယ်လို့လည်းတင်ပြခဲ့ပါတယ်။မြန်မာစစ်တပ်ဟာအတိုက်ခံအင်အားစုတွေကိုပြစ်မှတ်ထားတပ်ခတ်ရုံနဲ့မကဘဲအတိုက်ခံတွေကိုအထောက်ခံအားပေးတယ်လို့ယူဆတဲ့လူမှုအတိုင်းဝိုင်းတွေကိုပါပြစ်မှတ်ထားတပ်ခတ်နေတယ်လို့ Nadal El Nashif ကလူခွင့်ရေးကွန်ဖရင့်ရှင်းမောက်ထွက်ဆိုခဲ့ပါတယ်။စကိုင်းတိုင်းမကွေတိုင်းကချင်ကယားကရင်ရခိုင်နဲ့ရှမ်းပြည်နယ်စတဲ့ဒေသတွေမှာဖြစ်နေတဲ့ပဋိပက္ခတွေအတွင်းမြန်မာစစ်တပ်ကလေကြောင်းကနေပါတိုက်ခိုက်နေပြီးတော့စာတင်ကြောင်းနဲ့အရက်ဘက်ဆိုင်ရာအဆောက်အဦပေါင်း3000လောက်ပျက်စီးဆုံးရှုံးခဲ့ရတယ်လို့လည်းတင်ပြသွားပါတယ် ဆက်တင်မှာ16ရက်နေ့ကအနည်းဆုံးကလေးငယ်6ဦးသေဆုံးပြီးတော့12ဦးထိခိုက်ဒဏ်ရာရခဲ့တဲ့မျက်မြင်တပ်တွေရဲ့ထွက်ဆိုချက်တွေကိုပါကိုကားပြီးစစ်ကောင်စီရဲ့ကြမ်းကြုတ်ရဲ့ဆက်မှုတွေကိုကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာယာယီမဟာမင်းကြီးကတင်ပြခဲ့တာပါ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလတရနေ့ကစပြီးကလေးငယ်120ဦးအပါအဝင်လူပေါင်း2300ယောက်တပ်ဖြတ်ခံခဲ့ရပြီးတော့တပေါင်းခွဲကျော်ဖမ်းဆီးခံခဲ့ရတာမှာအခုအချိန်ထိထိမ့်သိမ်းခံရတာကတပေါင်း1000ကျော်ရှိနေသေးတာကိုလည်းတင်ပြသွားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေပြန်လည်ကောင်းမွန်လာရေးတန်တမာရေးနည်းလမ်းအရဆောင်ရွက်မှုတွေဟာခုချိန်ထိအောင်မြင်မှုမ တွဲစူးစားဆောင်ရွက်တင်ကြောင်းနာဒာအယ်နာရှစ်ကအကြံပြုတင်ပြသွားပါတယ
်။စကိုင်းတိုင်းဒီဘဲရင်မြို့နယ်တွေကလက်ရက်ကုံကြီးဝါကစာတင်ကြောင်းကိုစက်တင်ဘာ16ရက်နေ့တိုက်ခိုက်ခဲ့တဲ့ကိစ္စမှာရာဇဝတ်မှုကျူးလွန်ခဲ့ခြင်းရှိမရှိအထောက်အထားတွေစုဆောင်းနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ IIMM ကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းကလေးငယ်အများအပြားအပါအဝင်အနည်းဆုံးလူ12ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကိုလည်းကြေညာချက်မှာကိုးကားဖော်ပြထားပါတယ်။လက်ရကုံကြီးရွာကဘုံတော်ကြီးကျောင်းအတွင်ဖွင့်ထားတဲ့စာတင်ကျောင်းတစ်ခုကိုမြန်မာစစ်တပ်ကရဟန့်ရင်နဲ့လေကျောင်းကအရင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ချီလင်တပ်ဖွဲ့တွေကနောက်ဆက်တွဲနာရီအတန်ကြာတိုက်ခိုက်ခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။အရက်သားပြည်သူတွေပေါ်လက်နက်နဲ့ပစ်ခတ်တိုက်ခိုက်မှုကိုနိုင်ငံတကာဥပဒေအရတားမြစ်ထားပြီးအဲ့ဒီတားမြစ်ချက်ကိုချိုးပေါက်ကျူးလွန်ခဲ့ရင်စစ်ရာဇဝင်မှုမြောက်စေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရပိုချုပ်ဇော်မင်းထွန်းကတော့အဲ့ဒီတိုက်ခိုက်မှုဟာအရက်သားတွေကိုပြစ်မှတ်ထားတာမဟုတ်ဘဲအဲ့ဒီမှာပုံအောင်နေတယ်လို့ယူဆရတဲ့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့တွေနဲ့ PDF တပ်ဖွဲ့တွေကိုတိုက်ခိုက်ခြင်းဖြစ်တယ်လို့ပြောထားပါတယ်။ဒီလိုတိုက်ခိုက်လို့အရက်သားတွေထိခိုက်ပီးကျနိုင်တဲ့အလားအလာရှိမယ်ဆိုရင်ဒီလိုစစ်စင်ရေးမျိုးမလုပ်ဖို့နိုင်ငံတကာဥပဒေအရတားမြစ်ထားတာကို IIMM အဖွဲ့ကထောက်ပြပါတယ်။အရက်သားတွေရှိရတဲ့နေရာကိုစစ်စင်ရေးဆင်နွှဲတော့မယ့်စစ်ဦးစီးတူအနေနဲ့အရက်သားထိခိုက်တေဆုံးမှုမရှိစေရအောင်ဗတ်ပေါင်းစုံကဆင်ကျင်တွက်ချက်တာတကယ်လို့အရက်သားတေဆုံးမှုများပြားနိုင်မယ်ဆိုရင်အဲ့ဒီစစ်စင်ရေးကိုပယ်ဖျက်တာမျိုးလှုပ်ဆောင်ရမယ်တာဝန်ရှိတယ်လို့စစ်စင်ရေးနဲ့ပတ်သက်လို့နိုင်ငံတကာထုတ်ပြန်ထားတဲ့တားမြစ်ချက်တွေကိုလည်းကြေညာချက်မှာကိုးကားဖော်ပြထားပါတယ်။တကယ်လို့အရက်သားတေဆုံးမှုများနိုင်ကြောင်းသိရှိထားပါလျက်နဲ့အထက်ကပေးတဲ့အမိန့်တိုင်းလိုက်နာပြီးတိုက်ခိုက်တဲ့စစ်ဦးစီးမှုစစ်သားနဲ့လေယာဉ်မှုတို့ဟာရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့ IIMM ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
စကိုင်းတိုင်းဒဇယ်မြို့နယ်ထက်ကကျေးရွာတွေကိုဒေသခံပြည်သူကကိုရေး PDF နဲ့တခြားလက်နက်ကင်အဖွဲ့တွေခုလုံနေတယ်ဆိုပြီးကျေးရွာတွေကိုစစ်တပ်ဖက်ကရှင်းလင်းနေတာမှာစက်တင်ဘာ16ရက်နောက်ပိုင်းကျေးရွာ23ရွာကနေအိမ်ပေါင်း800ကျော်မိရှုဖျက်ဆီးခံခဲ့ရတယ်လို့ဒဇယ်ဒေသခံကကိုရေးတပ်ဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ်
။ကျေးရွာကတော့ဟိုမိရှုကဒီနေရောပေါင်းရင်တော့23ရွာဖြစ်သွားပြီ။အဲဒီမှာမှတဲ့မီးချိုခရရဲ့အင်ဂျီအရောရှေ့ရကျော်သွားပြီပေါ့။တိုက်ပွဲမရှိလဲသူကတော့မီးချိုရမှာ။သူကတရောင်တရောင်နဲ့ဝင်တဲ့ရွာတိုင်းကိုရှို့နေ။စေဝေးဆောင်နေတော့လောလောဆယ်ရွာတွေမီးချိုခရတဲ့သူတွေကတော့အဲဒီတချို့တော့တဲ့တွေမှာတဲထိုးပြီးနေကြရရှိတယ်။လောလောဆယ်ကတော့ဟုတ်တယ်အကူကြီးကတော့လိုအပ်တယ်ဗျ။အာရာသီဥတုကလည်းခြေနေရဟွာဖြစ်နေရဆိုတော့အာခြေနေကပေါ့နော်ဒီတကြီးရဲ့ဘူဒီလူမမာတွေဆိုရင်ဟိုဒုက္ခရောက်တယ်ပေါ့နော်ဟိုနည်းနည်းကျက်မကြီးမကောင်းတာတွေပါလေရှိရပေါ့စေဝါနဲ့စားတော့ဖို့ပေါ့နော်ရိတ်ခါတော့ဟွာဖြစ်တယ်ဗျအေးခက်ခဲရှိတယ
်ရွာရမီလောင်စီရင်တင်မာမှုတွေရှိနေတဲ့ကြားဘေးလို့ရထွက်ပြေးနေရတဲ့စစ်ဘေးရှောင်တွေလည်းတနည်းတခြားပုံများလာနေပါတယ်ဒေသခံကကွေတပ်ဖွဲ့တာဝန်ရှိသူတို့ကတော့အခုကောက်ယူထားတဲ့စီးရင်ဟာစက်တင်ဘာလနောက်ဆုံးနှစ်ပတ်အတွင်းမီးလောင်တဲ့အိုးအိမ်တွေရဲ့စီးရင်ဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ကျေးရွာတချို့ကနေအိမ်တွေလည်းမီးရှို့ခံခဲ့ရတယ်လို့ပြောပါတယ်။73ရက်အတွင်းအိမ်ခြေ800ကျော်မီးရှို့ခံရတယ်ဆိုတဲ့စီးရင်ဟာဒေသခံတွေနဲ့ကကွေရဲ့အဖွဲ့တွေကောက်ယူထားတဲ့စီးရင်ဖြစ်ပြီးဒါနဲ့ပတ်သက်လို့ VOA ကတိကျအတိအမပြုနိုင်ပါဘူး။စစ်ကောင်စီဘက်ကတော့အဲ့ဒီဒေသမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာကိုအတိပြုပေမဲ့အရသာနေအိမ်တွေကိုစစ်တပ်ကမီးရှို့ဖျက်ဆီးတာမဟုတ်ဘူးလို့ညင်းဆိုထားပါတယ်။ဒေသခံတွေကတော့သူတို့အိမ်တွေကိုစစ်သားတွေမီးရှို့တာလို့အခိုင်အမာပြောကြပါတယ်။ဒေသခံကြွေးရနေအိမ်တွေမီးလောင်တာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းမြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ဆစ်ဆွဲပြောဆိုနေစေဖြစ်ပါတယ်။
မြန်မာစစ်တပ်အတွက်လက်နက်အယောင်းဝယ်ပိတ်ပင်ရေးကိုပိုမိုထိရောက်အောင်လှုပ်ဆောင်ဖို့စဉ်းစားနေတယ်လို့အမေရိကန်နိုင်ငံသားကြီးဌာနရဲ့ဒန်ခက်အရေးယူမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဌာနအကြီးအကဲဂျိမ်းစ်အော်ဘရိုင်ယန်ကစက်တင်ဘာလ20ရက်နေ့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကြားနာပွဲမှာပြောကြားခဲ့ပါတယ်။ မြန်မာနိုင်ငံဘောကဘာလုံးဆိုင်ရာလက်နက်ရောင်းဝယ်မှုတာမြင့်ချက်ကိုထုတ်ပြန်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကဘာတလွားအဖွဲ့စည်းပေါင်း200ကျော်ကမေလထဲမှာတောင်းဆိုခဲ့ကြပြီးမြန်မာစစ်တပ်ကိုလက်နက်ခဲယမ်းမိကြောင်းနဲ့တခြားစစ်လက်နက်ပစ္စည်းတွေရောင်းချတာလွှဲပြောင်းပေးအပ်တာနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်တာထောက်ပံ့တာတွေမလုပ်ဘဲဆက်လက်ပိတ်ပင်တားမြစ်ဖို့တန်တိတ် ပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ
်။ဒါတော့တပတ်အတွင်းမြန်မာနဲ့ပတ်သက်တဲ့သတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးနားဆင်ရမှာကတော့နောက်ထပ်တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေဖြစ်ပါတယ်။ယူကရိန်းနဲ့နမိတ်အားလုံးရဲ့15ရာခိုင်နှုန်းကိုရုရှားကအပိုင်သိမ်းလိုက်ပါတယ်။အမေရိကန်တောင်ပိုင်းမှာတော့ဟာရီကိန်းမုန်တိုင်းအီယန်ကြောင့်ဒီလျှက်စစ်မီးတွေပြတ်တောက်နေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမအီတန့်စင်နဲ့ကိုအောင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံအတွင်းမှာပြီးခဲ့တဲ့သတင်းပတ်ထဲဆန္ဒခံယူပွဲကျင်းပခဲ့တဲ့ဒေသ၄ခုကိုရုရှားပိုင်နက်နေမြေအဖြစ်နဲ့တင်းသွင်းလိုက်တဲ့အကြောင်းအခမ်းအနားကိုစက်တင်ဘာလ30ရက်နေ့မှာတရားဝင်ကျင်းပသွားခဲ့ပါသည်။ယူကရိန်းအရှေ့နဲ့တောင်ပိုင်းကဒေသတွေကိုရုရှားပိုင်ဖြင့်တင်းပိုက်လိုက်တဲ့နောက်ပိုင်းအဲ့ဒီယူကရိန်းနယ်နိမိတ်အားလုံးရဲ့15ရာခိုင်နှုန်းကိုရုရှားပိုင်ဖြင့်ရုရှားသမ္မတပူတင်ကတရားဝင်သတ်မှတ်လိုက်တာပါ။ဒါပေမဲ့ယူကရိန်းနဲ့မဟာမိတ်နိုင်ငံတွေကတော့အဲ့ဒီဆန္ဒခံယူပွဲဟာတရားမဝင်တဲ့အကြောင်းပြောဆိုထားပြီးရုရှားပေါ်တက်ခဲ့ရေးယူမှုအသစ်တွေချမှတ်သွားမယ်လို့ပြောပါသေးတယ်။အမေရိကန်ကာကွယ်ဝင်ကြီးဌာနကယူကရိန်းကိုအမေရိကန်ဒေါ်လာ 1.1 ဘီလီယံတန်ဖိုးရှိတဲ့အကူအညီတွေထပ်ပြီးတော့ပေးအပ်မယ်လို့ကြေညာထားပါတယ်။လက်ရှိသမ္မတဘိုင်ဒန်အစိုးရတက်လာပြီးတဲ့နောက်ယူကရိန်းကိုပေးအပ်တဲ့အကူအညီကစုစုပေါင်း 18 ဘီလီယံရှိသွားပြီဖြစ်ပါသေးတယ်။အခုနောက်ဆုံးပေးတဲ့အကူအညီထဲမှာဟီမာရွေးရှားဒုံးပစ်စနစ်18ခုပါဝင်ပါတယ်။အဲ့ဒီအမြန်ရွေးရှားဒုံးပစ်လက်နက်ဟာယူကရိန်းနိုင်ငံကာကွယ်ရေးမှအလွန်ထိရောက်တဲ့အကြောင်းအမေရိကန်ကာကွယ်ရာရှိတွေကပြောပါတယ်။အမေရိကန်တို့ကဟီမာ16စီကိုယူကရိန်းကိုပေးအပ်ထားပြီးပါပြီ။နောက်ဆုံးပေးအပ်တဲ့အကူအညီတွေထဲမှာရုရှားတို့အသုံးပြုနေတဲ့ဒရုန်းယာဉ်တွေကိုတံပြန်တိုက်ခိုက်နိုင်ဖို့အတွက်ရေဒါ22ခု Heavy Motor ယာဉ်အစီ150နီးပါးနဲ့နီးပြူဟာမြောက်တိုက်ခိုက်ရေးယာဉ်အစီ150နီးပါးထရက်ကားနဲ့နောက်တွဲယာဉ်ဒါဇင်ချီပြီးတော့ပါဝင်တယ်လို့ကြီးကအင်ဂျင်နဲ့ဆက်သွယ်ရေးထောက်လှမ်းရေးနဲ့ပေါက်ကွဲပစ္စည်းစွန့်ပစ်ရေးဆိုင်ရာအသုံးဆောင်ပစ္စည်းတွေပါဝင်ပါလိမ့်။ဒီလက်နဲ့ပစ္စည်းတွေပို့ပြီးတော့မြန်မြန်ဆက်ဆက်ထောက်လုပ်ပေးပို့နိုင်ဖို့တမရရဲ့အခွင့်အာဏာကိုအသုံးပြုသွားမှာဖြစ်ပြီးတော့ကာကွယ်ဝင်ကြီးဌာနကနောက်ထပ်အကူအညီပေးရတဲ့အတွက်အမကြခင်မှာထပ်ပြီးတော့ကြီးညာဖို့ရှိတဲ့အကြောင်းကိုလည်းအမေရိကန်တာဝန်ရှိသူတွေကပြောပါလိမ့်။
ရုရှားကနေ Baltic ပင်လယ်ကိုဖြတ်ပြီးတော့ဥရောပကိုတည်ထန်းထားတဲ့ဓာတ်ငွေ pipeline Nord Stream 1နဲ့2ဒီသတင်းပတ်ထဲမှာပေါက်ခဲ့ပါတယ်။ Sweden နဲ့ Denmark နိုင်ငံတွေနားက Nord Stream ဓာတ်ငွေ pipeline နှစ်ခုရဲ့ရေအောက်တချို့နေရာတွေပေါက်ကွဲခဲ့တာပါ။မိုင်860နီးပါးရှည်လျားတဲ့ Nord Stream 1 pipeline ဟာမကြသေးခင်အချိန်အထိဂျာမနီအတွက်အဓိကဓာတ်ငွေအရင်းအမြစ်တစ်ခုဖြစ်ပြီးစက်တင်ဘာလကမှရန်နာထားတာပါ။866မိုင်အရှည်ရှိတဲ့ Nord Stream 2 pipeline ကတော့ Ukraine အပေါ်ရုရှားကျူးကျော်စစ်စတင်ခဲ့ပြီးတဲ့နောက်စီးပွားပြည့်လဲပတ်မဲ့အစီအစဉ်ကိုရပ်ခဲ့ရပါတယ်။
မေဂန်ဒူသမားကမလာဟဲရစ်ကဒီသတင်းပတ်အတွင်းမှာတောင်ကိုရီးယားနိုင်ငံခီးစဉ်တွားရောက်ခဲ့ပြီးတော့စက်တင်ဘာလ29ရက်နေ့မှာတောင်ကိုရီးယားသမ္မတယွန်းဆိုယွန်းနဲ့တွေ့ဆုံခဲ့ပါသည
်
မေဂန်နဲ့တောင်ကိုရီးယားနိုင်ငံကြားဆယ်စုနှစ်ခုနှစ်ခုကြာမဟာမိတ်ဖြစ်မှုဟာကိုရီးယားကျွန်းဆွယ်အင်ဒိုပစိဖိတ်ဒေသနဲ့ကမ္ဘာတစ်လွှာလုံခြုံရေးနဲ့အလားအလာကောင်းမှုတွေအတွက်အရေးပါမှုတစ်ရပ်ဖြစ်တယ်ဆိုပြီးတော့အမေရိကန်ဒူသမ္မတဟဲရစ်ကပြောသွားပါသည်ဒူသမ္မတဟဲရစ်ကတောင်မြောက်ကိုရီးယားနိုင်ငံကြား DMZ စစ်မဲ့ဇုံကိုတွားရောက်ပြီးတော့တောင်ကိုရီးယားဘက်ကနေဆက်လုံခြုံရေးပြင်ဆင်ထားတာတွေကိုတွားမကြည့်ခင်နိုင်ပိုင်းအလိုမှာပဲမြောက်ကိုရီးယားကဒီသင်းပတ်တဲ့ဒုတိယအကြိမ်ဖြစ်ပယ်ထိန်တိုက်မစ်ဆိုင်ဒုံးကျည်တွေပြုလုပ်ခဲ့ပါသည်
ကိုရီးယားကမလာခင်ဂျပန်ဝင်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့စာပန်းနာကိုတက်ရောက်ဖို့ဂျပန်မှာဒုသမ္မတဟဲရစ်ရောင်းနေခြင်းစက်တင်ဘာလ22ရက်နေ့မှာမြောက်ကိုရီးယားဘက်ကတာတိုပြစ်ဒုံးကျည်20စမ်းသက်ပြီးတော့ပြစ်လုပ်ခဲ့ပါသေးတယ်။ဒါပြင်အာရှကီးစင်စာဖို့ဒုသမ္မတကအမေရိကန်ကနေထွက်မလာခင်စက်တင်ဘာလ21ရက်နေ့တုန်းကလေမြောက်ကိုရီးယားကဒုံးကျည်20စမ်းသက်ပြစ်လုပ်ခဲ့ပါသေ
ရေးတဲ့ရဲ့ USS Ronald Reagan လေယာဉ်တင်စစ်သည်မော်ကြီးဦးဆောင်ပြီးတော့ American တောင်ကိုရီးယားရေးတဲ့ပူးတွဲစီးလေးချင်းမှုတွေကိုတောင်ကိုရီးယားအရှိကမ်းပစ်လယ်မှာစက်တင်ဘာလ29ရက်နေ့မှာလှုပ်ဆောင်ခဲ့ပါတယ်လေနီကျော်ကြာပြီးမှအမေရိကန်နဲ့တောင်ကိုရီးယားရေတပ်တိုက်သင်္ဘောတွေစီးလူချင်းမှုလုပ်ဖြစ်တာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်ကိုနှစ်နိုင်ငံစုပေါင်းကာကွယ်နိုင်တဲ့အကြောင်းပြသဖို့ရည်ရတာဖြစ်ပါသည
်စက်တင်ဘာ26ရက်ဒီသတင်းပတ်စောပိုင်းမှာဗြိတိန်စတာလင်ပေါင်ငွေတန်ဖိုးကစံချိန်တင်အစ်စ်နှင့်ကြာဆင်းခဲ့ပါတယ်ပေါင်45ဘီလီယံဖိုးအခွန်လျှော့ကောက်ပြီးအစိုးရချင်းငွေတိုးဖို့ဗြိတိန်စီးပွားရေးဝန်ကြီးကွာစီကွာတန်ကပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာကြေညာလိုက်ပြီးတဲ့နောက်American dollar နဲ့ရှင်ရင်ပေါင်ငွေတန်ဖိုးကျဆင်းသွားပြီးတပေါင်ကို 1.32 အထိကျသွားခဲ့ပါတယ်စက်တင်ဘာ29ရက်နေ့ကျသွားပြီးနေ့မှာတော့ Sterling တပေါင်ကို American dollar 1.13 အထိနည်းနည်းဈေးပြန်တက်ခဲ့ပါတယ်ငွေစည်းနှုန်းတည်ငြိမ်စေဖို့ရည်ရွယ်ပြီး Bitcoin ဘောပန်ကလည်းအတိုးနှုန်းတွေလိုက်မြင့်နေပါတယ်
16ဝလာကနေကမ္ဘာမြေကိုထိမှန်လာနိုင်ခြေရှိတဲ့ဥက္ကာပြန်အပိုင်းစားတွေကိုကာကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ American အာကာသသိပ္ပံအဖွဲ့ NASA ကစမ်းသပ်မှုတစ်ခုလုပ်ပြီးတော့ NASA အာကာသယာဉ်တစ်စင်းနဲ့ဥက္ကာပြန်တစ်ခုကိုတိုက်ခိုက်ဖျက်ဆီးလိုက်ပါတယ်။တနာရီကမှ 14,000 နှုန်းနဲ့သွာလာနေတဲ့ဥက္ကာပြန်ကို NASA ရဲ့ကမ္ဘာမြေကာကွယ်စီမံချက် DART ယာဉ်ပြန်နဲ့ဝင်ရောက်တိုက်ခိုက်လိုက်တာပါ။ခန့်မှန်းခြေပေါင်း17ဘီလီယံအလေးရှိတဲ့ဥက္ကာပြန်ကိုကမ္ဘာမြေနဲ့မိုင်ခွနတန်းဝေးတဲ့နေရာအရောက်မှာပေါင်1260အလေးချိန်ရှိတဲ့ဓာတ်ယာဉ်ပြန်ကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့ပါလေ။ဒီတိုက်ခိုက်မှုအချိန်ကြောင့်ဥက္ကာပြန်ပေါ်မှာကြီးကြီးဖြစ်သွားပြီးတော့အဲဒီကနေကြောက်ခဲတွေနဲ့အပိုင်းစားတွေအာကာသတွေကိုလွင့်စင်ကုန်နေစစ်ပြီးတော့သိပ္ပံပညာရှင်တွေကပြောပါလေ
။တပတ်တွင်းနိုင်ငံတကာသတင်းတွေကိုတော့မအီတန်စင်နဲ့ကိုအောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါလေ။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းရဲ့အရှိန်နဲ့အရှိတောင်ဘက်ကနယ်မြေလေးခုကိုရုရှားကသူ့ပိုင်နဲ့ထဲထည့်သွင်းခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့မှာပဲနယ်မြေတစ်ခုဖြစ်တဲ့ဒုံးစင့်ဒေသကအဓိကမြို့ကြီးတစ်မြို့ဖြစ်တဲ့လိုင်မန်ကိုယူကရိန်းတပ်တွေပြန်ပြီးသိမ်းပိုက်ခဲ့ပါတယ်။ဒါကြောင့်ရုရှားတပ်တွေပြန်ဆုတ်ခွာပေးလိုက်ရပါတယ်။ဒုံးစင့်ဒေသကလိုင်မန်မြို့ရဲ့ယူကရိန်းလေတပ်ဝင်နေပြီလို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနက Twitter ကနေပြောသလိုနိုင်ပိုင်းတွင်းမှာပဲရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းသူတို့တပ်တွေလမ်းမမြုပ်ကနေဆုတ်ခွာတယ်လို့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဇာဘိုင်ဂျန်ကနေဘူဂေးရီးယားကိုသဘောဝတန်းငွေတင်ပို့ပေးမဲ့ pipeline တစ်ဖွံ့ဖြိုးကိုစနေနေ့ကကျင်းပခဲ့ပါတယ်။ဒီပွဲကိုဥရောပကော်မရှင်အကြီးအကဲနဲ့တခြား EU ဥရောပသမ္မတခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဘူဂေးရီးယားနိုင်ငံကိုအဓိကဒဏ်ငွေတွေပေးပို့နေတဲ့ရုရှားကဧပြီလထဲမှာပဲဒဏ်ငွေပို့ဆောင်မှုကိုဖြတ်တောက်ခဲ့ပြီးတဲ့နောက်မှာအခုလိုလှုပ်ဆောင်လာတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အတွက်ကြုံလာတဲ့လူသားစာနာမှုပြဿနာတွေကိုပြင်းပြင်းထန်ထန်ခံစားနေရတယ်လို့လက်ရှိမှာစစ်တပ်ရက်ဆက်တဲ့ချိန်မုံမှုခံနေရတဲ့မြန်မာပြည်သူတွေရဲ့အကူအညီတောင်းဆိုမှုကိုကဘာကနေလှစ်လျူမရှုဖို့စက်တင်ဘာ30တောက်ကြံနေကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့89ကြိမ်မြောက်ထွေထွေညီလာခံတက်တရာကော်မတီအစည်းအဝေးမှာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်။ထိုင်းဝန်ကြီးချုပ် Project Chan Cha ကိုရာထူးမှာဆက်လက်ထမ်းဆောင်ခွင့်ပြုလိုက်တဲ့အခြေခံဥပဒေဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ကိုမကျေနပ်ကြတဲ့အတွက်ဘန်ကောက်မြို့တော်ရဲ့လမ်းတွေပေါ်မှာစနေနေ့ကဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဘန်ကောက်မြို့ရဲ့အောင်မွေးခံကြောက်တိုင်ကွင်းမှာလူပေါင်း500လောက်ဆူယုံဆန္ဒပြကြတာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Zuber Altayab နဲ့ Charleston Mock တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့တင်းငွေတွေမနက်ခင်းအစီအစဉ်တွေကိုလိုင်းနူမီတာ24/50 VO ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါတောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးပြီးတို့ရင်ဆန္ဒပြေဝနိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.